Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဩဂုတ်လ29ရက်အင်္ဂါနေ့မနက်ပိုင်း6:00နာရီကနေ9:00နာရီအထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါတယ် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
ဣသရေလကိုအီရန်နဲ့သူ့အစွဲအပွားတွေတိုက်ခိုက်လာနိုင်ခြင်းရှိနေသေးတယ်လို့အမေရိကန်ဘက်ကယူဆနေပါတယ်တဘေးချင်းမျိုးကိုအပြစ်အဝထင်းချုပ်လိုက်တယ်လို့ NUG ကာကွယ်ရေးဝန်ကြီးဌာနကကြေညာပါတယ်။အီယာဝတီတိုင်းတွင်းရေဘေးသင့်ပြည်သူတွေကို WFP ကထောက်ပံ့ကူညီနေတယ်လို့ကုလသမဂ္ဂကထုတ်ပြန်ပါတယ
်။ဒီလိုသတင်းတွေအပြီးမှာတော့အာရှနယ်ပေါ်အမေရိကန်မဲဆန္ဒရှင်တွေအကြောင်းနဲ့အမေရိကန်ရဲ့ပါတီနှစ်ပါတီစနစ်အကြောင်းကြားကြရပါမယ်။ပြီးတော့ခင်းပြုတ်နယ်တွင်လေကြောင်းတိုက်ခိုက်မှုသတင်းဆောင်ပါကိုလည်းကြားကြရမှာပါ။အဲဒီနောက်မှာတော့ပါကစ္စတန်ကဆိုဒါပြတ်စစ်အင်ဒိုနီးရှားကရှေးဟောင်းလူအမေရိကန်ကျောင်းတချို့မှာဖိုးကင်ခွင့်ပေးလိုက်တဲ့ကိစ္စတွေကိုလည်းရှုစားနားဆင်ကြရပါမယ်။အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတွေကိုရှုစားရမှာပါ။အခုတော့ထိတ်တန့်ရောက်သတင်းတွေကိုနန်းအောင်ကတင်ပြပါဦးမယ
်။ Israel ကို Iran နဲ့သူ့ရဲ့အစွဲအပွားတွေကတိုက်ခိုက်လာနိုင်ခြင်းရှိနေသေးတယ်လို့ယုံကြည်ရကြောင်းအမေရိကန်ကတနင်္လာနေ့မှာပြောပါတယ်။Hezbollah အကြီးတန်းတပ်မတော်အုပ်ကို Israel ဘက်ကလှုပ်ကြံတပ်ဖြတ်တဲ့အပေါ်လက်တုံပြန်တဲ့အနေနဲ့ပြီးခဲ့တဲ့ရက်မှာပဲ Israel ပိုင်နက်ထဲကိုထောင်းနဲ့ချတဲ့ဒုံးကြီးတွေ drone တွေနဲ့ Lebanon နိုင်ငံတွင်းက Hezbollah အုပ်စုတွေတိုက်ခိုက်ခဲ့ပြီးတဲ့နောက်အမေရိကန်ရဲ့ပြောဆိုချက်ထွက်လာတာပါ Iran ကောင်းဆောင်တွေနဲ့အခြားလူပုဂ္ဂိုလ်တို့ရဲ့လူသေရှင်ကြားပြောဆိုချက်တချို့အရအဲ့ဒီလိုတိုက်ခိုက်မဲ့ချင်းချောင်းမှုတွေကိုအမေရိကန်ကစောင့်ကြည့်နေပြီးဒီလိုတိုက်ခိုက်လာမယ်ဆိုရင်တော့ Israel ကိုရောအမေရိကန်တပ်ဖွဲ့တွေကိုပါကာကွယ်သွားမယ်လို့ပင်ကွန်ပြောခွင့်ရဗိုလ်မှူးချုပ်ပက်ဒရိုက်တာကသတင်းထောက်တွေကိုပြောပါတယ်။တချိန်တည်းမှာပဲအီရန်နိုင်ငံခြားရေးဝန်ကြီးအာဘတ်အဂရာချီကလည်းပြီးခဲ့တဲ့လကတီဟရန်မြို့မှာဟာမတ်စ်နိုင်ငံရဲ့ကောင်းဆောင်ကိုတပ်ဖြတ်ခဲ့တဲ့လို့ရတဲ့မလွဲမသွေလက်တုံပြန်သွားမယ်လို့အီတလီနိုင်ငံခြားရေးဝန်ကြီးကိုပြောဆိုခဲ့တာပါ။အီတလီနိုင်ငံခြားရေးဝန်ကြီးအန်တိုနီယိုတာယာနီနဲ့ဖုန်းဆက်ပြောဆိုမှုနဲ့ပတ်သက်လို့အီရန်နိုင်ငံခြားရေးဌာနရဲ့သတင်းလာနေထုတ်ပြန်ချက်မှာတော့အီရန်ဘက်ကတင်းမာမှုတွေတိုးလာတာမျိုးမလို့လားပဲမလဲဖြစ်လာရင်လည်းနောက်မတူဘူးလို့ပြောဆိုခဲ့ကြောင်းဖော်ပြထားပါတယ်။ယူကရိန်းနဲ့မြေတဲကို drone နဲ့မီဆိုင်တုံးအလုံးပေါင်း200လောက်နဲ့ရုရှားတို့ကတနင်္လာနေ့မှာပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လူ၄ဦးထက်မနည်းသေဆုံးပြီးတော့နိုင်ငံတော်မျိုးအတော်များများမှာဓာတ်အားတွေပြတ်တောက်ကုန်တယ်လို့ယူကရိန်းအရာရှိတွေကပြောပါရယ်။ဒေသ10ခုထက်မနည်းကိုပြင်မှတ်ထားတိုက်ခိုက်ခဲ့တာဟာတအားအလိုအဆုံဖြစ်တဲ့ဆောင်းရွာတိမတိုင်းမီယူကရိန်းရဲ့ဓာတ်အားဘစ်စနစ်တွေအကြီးအကျယ်ထိခိုက်ပျက်စီးအောင်ရုရှားတို့ကြိုးပမ်းဆောင်ရွက်မှုဖြစ်ပုံရတယ်လို့ယူကရိန်းအစိုးရကပြောပါရယ်။ရုရှားမြောက်ပိုင်းကတ်စ်ဒေသထဲကယူကရိန်းတို့အရှောင်းနှခင်ဝင်ရောက်တိုက်ခိုက်ခဲ့တဲ့ပြီးတဲ့နောက်တရင်ပတ်အတွင်းမှာပဲရုရှားဘက်ကအပြင်းထန်ဆုံးတိုက်ခိုက်မှုလည်းဖြစ်ပါရယ်ကတ်စ်ဒေသထဲကရုရှားတပ်ဖွဲ့ဝင်အတော်များများကိုယူကရိန်းတို့ကတပ်ဖြတ်ဖမ်းဆီးနိုင်ခဲ့ပြီးတော့ရုရှားတို့လက်ထက်ကယူကရိန်းစစ်သုံးပန်းတွေနဲ့လဲလှယ်နိုင်မယ်လို့လည်းမျှော်လင့်ထားတာပါတင်းလာနေတိုက်ခိုက်မှုဟာလက်နက်မျိုးစုံပေါ်ဝင်တဲ့ကြီးမားတဲ့တိုက်ခိုက်မှုဖြစ်ပြီးရုရှားရဲ့အခြားတိုက်ခိုက်မှုတွေလိုပဲအယက်သားအဆောက်အုံတွေကိုပြင်မှတ်ထားတာဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒိုမီယာဇလန်စကီက Telegram လို့မှုစာမျက်နှာမှာပြောပါတယ်ရုရှားကကာကွယ်ရေးဝန်ကြီးဌာနကတော့သူ့ရဲ့တပ်ဖွဲ့ဝင်တွေကတိကျတဲ့အစီအမံလက်နက်တွေနဲ့ယူကရိန်းစစ်ဖက်အဆောက်အုံတွေအတွက်ဓာတ်အားပေးနေတဲ့စစ်ရုံတွေကိုပြင်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်ဂျပန်လေပိုင်းနဲ့ထဲတင်းလာနေကကျူးကျော်ဝင်ရောက်လာခဲ့တဲ့တရုတ်စစ်ပဲလေယာဉ်တစ်စင်းကိုဂျပန်တက္ကသိုလ်ရဲ့ဂျက်လေယာဉ်တွေနဲ့တတိပင်းနှင်းထုတ်ခဲ့ရတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။နာဂါဆာကီစီရင်စုထဲကတန်ဂျိုကျွန်းစုလေပိုင်းနဲ့ထဲကိုတရုတ်စစ်လေယာဉ်ကျူးကျော်ဝင်ရောက်လာကြောင်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှအတည်ပြုထားပါတယ်။အရေးပေါ်အခြေအနေဖြစ်တဲ့အတွက်တိုက်လေယာဉ်တွေဆီလုခဲ့ရတယ်လို့လည်းဂျပန်ကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်မှပြောထားပါတယ်။တရုတ် Y9 ထောင်းလိုင်းရေးလေယာဉ်ဟာဂျပန်လေပိုင်းနဲ့ထဲကိုမနက် 7:29 မိနစ်မှာဝင်ရောက်လာပြီးတော့9မိနစ်လောက်ပြန်တန်းသွားခဲ့တယ်လို့လည်းကြေညာချက်မှပြောထားပါတယ်။ဒီဖြတ်နဲ့ပတ်သက်လို့တရုတ်အာဏာပိုင်တွေဘက်ကအမှတ်ချက်ပြပြောဆိုတာတော့မရှိပါဘူး။ဒါဟာဂျပန်လေပိုင်းနဲ့အတွင်းတရုတ်စစ်လေယာဉ်ပထမဆုံးကျူးကျော်ဝင်ရောက်မှုဖြစ်တယ်လို့ NHK အပါဝင်ဒေသရင်းသတင်းမီဒီယာတွေကပြောပါတယ်။တရုတ်စစ်လေယာဉ်တွေကိုသတိပေးချက်ထုတ်ပြန်တာမျိုးကလွဲရိုးလို့မိကြီးလိုတတိပေးတဲ့လက်နက်မျိုးတောင်အသုံးမပြုခဲ့ဘူးလို့ NHK သတင်းကပြောပါတယ်။ဒီဖြတ်နဲ့ပတ်သက်ပြီးတော့ဒုတိယနိုင်ငံခြားရေးဝန်ကြီးမာဆာတာကာအိုဒကာနာကဂျပန်ဆိုင်ရာတရုတ်ယာယီတပ်အမတ်ကိုတနင်္လာနေ့နောက်ပိုင်းကဆင့်ခေါ်ပြီးတော့ပြတ်သားစွာကန့်ကွက်ခဲ့တယ်လို့အလားတူဖြတ်မျိုးထပ်မဖြစ်အောင်တတိပေးပြောကြားခဲ့တယ်လို့လည်းနိုင်ငံခြားရေးရုံးရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။
UA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဓမ္မမဟုတ် Thaicom 6 Juru Channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် UA မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရမနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မန္တလေးတိုင်းတပိတ်ချင်းမြို့ကိုဩဂုတ်လ25ရက်နေ့မှာအပြေးဝထိန်ချုပ်သိမ်းပိုက်လိုက်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကနေမှတ်တမ်းတပ်ပုံတွေနဲ့တကွဖော်ပြခဲ့ပါတယ်။ NUG ကာကွယ်ရေးဌာနရဲ့ PDF ပြည်သူကာကွယ်ရေးတပ်ရင်းတပ်ဖွဲ့တွေကတပိတ်ချင်းမြို့သိမ်းတိုက်ပွဲဆင်နွှဲခဲ့တာဖြစ်ပြီးတိုက်ပွဲအတွင်းစစ်ကောင်စီစစ်လက်နက်ခဲယံတွေအပြင်ခရိုင်အုပ်ချုပ်ရေးအဖွဲ့ဝင်ဒုတိယဗိုလ်မှူးကြီးတအူကိုလည်းဖမ်းဆီးရမိတယ်လို့ထုတ်ပြန်ထားပါတယ်။ဖန်စီရမည်သူဒုတိယဗိုလ်မှူးကြီးကိုနိုင်ငံတကာစစ်ဥပဒေနဲ့အညီကောင်းမွန်စွာထိသိမ်းထားတယ်လို့လည်းဆိုပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေးချောင်းတိုက်ခိုက်မှု၈ကြိမ်ရှိခဲ့ပေမဲ့ PDF တွေကမြို့ကိုအောင်မြင်စွာထိန်းချုပ်နိုင်ခဲ့ပြီလို့လည်းသတိပေးထုတ်ပြန်ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတစုံတရာအတည်ပြုတာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်းစကိုင်းတိုင်းတပဲရင်မြို့ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ပြီးအချိန်ခဏသိမ်းယူခဲ့ပါတယ်။အဲ့ဒီနောက်ပြန်လဲဆုတ်ခွာသွားပြီးတပယ်ရင်မြုပ်ကိုစစ်ကောင်စီတပ်ကလက်ရှိပြန်လဲထိန်းချုပ်ထားပါတယ်။ NUG ကကွယ်ရေးဝန်ကြီးဌာနလက်အောက်ခံပြည်သူ့ကကွယ်ရေးတပ်တချို့ဟာရှမ်းမြောက်စစ်စင်ရေးတချို့မှာလည်းပါဝင်ခဲ့ပြီးလက်ရှိအားဖြင့်မန္တလေးတိုင်းတွင်စစ်စင်ရေးတွေမှာဦးဆောင်နေတာတွေ့ရပါတယ်။အေရီတိုင်းထဲကရေးပေးတဲ့ပြည်သူတွေကိုကပ္ပဆန္ဒရိက္ခအစီအစဉ် WFP ကပြီးခဲ့တဲ့တစ်ပတ်ကစပြီးတော့ဆန္ဒရိက္ခတွေတွားရောက်ပြဖို့ခဲ့တယ်လို့ WFP နဲ့ကုလသမဂ္ဂအသွင်းရေးမှူးချုပ်ရင်းကထုတ်ပြန်ပါတယ်။တာဟာ၉နှစ်အတွင်း ARD တိုင်းတွင် WFP ရဲ့ပထမဆုံးတုံ့ပြန်ဆောင်ရွက်ချက်လည်းဖြစ်ပါတယ်။ ARD တိုင်းထဲမှာရေးပေးတဲ့ပြည်သူ၅သိန်းလောက်ရှိမယ်လို့လည်းခန့်မှန်းရပြီးလာမယ့်ရက်ပိုင်းအတွင်းလူ3000ခွဲလောက်အတွက်နဲ့ဆန်းနဲ့အာဟာရမုန့်တွေတွားရောက်ပြဖို့လည်းခန့်မှန်းထားပါတယ်။မြမဆန်ဦးကြီးလို့တင်စားခေါ်ပေါ်ကြတဲ့ AR တိုင်းဟာရည်ကြီးရဲ့ရှန်နာမျိုးလိုဥတုရသည့်ပြောင်းလဲမှုတန်းနဲ့အတော့ကိုရင်ဆိုင်ရနိုင်ခြင်းရှိနေပြီးလက်ရှိရည်ကြီးမှုကြောင့်ဆန်ထွက်နှုံးအပေါ်တက်ရောက်မှုတွေဖြစ်လာစေတယ်လို့မြမဆန်ရ WFP ဌာနကိုယ်စားလှယ်ရှီလာမက်ထရူကပြောပါတယ်။ရည်ကြီးရဲ့ရှန်မှုနဲ့တက်ရောက်မှုက AR တိုင်းတစ်ခုထဲတင်မကဘဲနဲ့မြမတနင်္ဂနွေအပေါ်မှာပါကြာရောက်မဲ့ပုံရှိတယ်လို့ WFP အနေနဲ့ဆန္ဒရိက္ခမလုံလောက်မှုတွေလျှော့ပါတက်တာတော့အောင်လို့အလင်းအမြန်ဆောင်ရနေပါတယ်လို့လည်းပြောပါတယ်။အခုလိုရေကြီးရေရှမ်းမုံဖြစ်ခင်ကတည်းက ARD တိုင်းဒေသကြီးတက်ကလူဦးရေ၄ပုံ၃ပုံဖြစ်တဲ့လူသတန်းခွဲလောက်တို့ဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေကြတယ်လို့လည်းမြန်မာနိုင်ငံလူသားချင်းစာနာမှုလိုအပ်ချက်နဲ့တုံ့ပြန်ရေးစီမံချက်2024အစဉ်ခါစာမှာဖော်ပြထားပါတယ်။ဆူဒန်နိုင်ငံအရှေ့ပိုင်းက Red Sea ပြည်နယ်မှာမိုးကြီးပြီးတော့ရေလောင်တမန်ပြိုကျခဲ့တာကြောင့်အနေပတ်ဝန်းကျင်ကလူနေအိမ်တွေရေမြုပ်ခဲ့တာမှာဒါဇင်နဲ့ချီပျောက်ဆုံးနေတယ်လို့ဒေသရင်းသတင်းတွေကပြောပါတယ်။အပရတ်ရေလောင်တမန်ပြိုကျခဲ့တဲ့ area တဝိုက်ကရေပေးတဲ့ပြည်သူတွေအတွက်အကူအညီတွေပေးပို့နေပြီလို့အစိုးရကတနင်္ဂနွေနေ့မှာထုတ်ပြန်ပါတယ်။လူ၄ဦးထက်မနည်းသေဆုံးကြောင်းအတည်ပြုပေမဲ့လည်းဘလောက်ပျောက်ဆုံးနေတယ်လဲဆိုတာကိုတော့ကြေညာချက်မှဖော်ပြမထားပါဘူး။တည်တံတရအရာရှိတဦးကတော့သေဆုံးသူ60ထက်မနည်းရှိနိုင်ပြီးပျောက်ဆုံးနေသူက100ကျော်တယ်လို့ Elder Here သတင်းဌာနကပြောပါတယ်။တစ်ချိန်တည်းမှာပဲနိုင်ဂျီးရီးယားနိုင်ငံထဲကအရှေ့မြောက်ဘက်မှာလဲမိုးသည်းထန်ပြီးတော့ရေကြီးမှုကြောင့်လူ49ဦးထက်မနည်းသေဆုံးပြီးတော့ထောင်နဲ့ချီနေရပြောင်းရွှေ့ခဲ့ရတယ်လို့အရေးပေါ်တုံ့ပြန်ရေးဌာန NEMA ကသတင်းလာနေမှာပြောပါတယ်။နိုင်ငံအရှေ့မြောက်ပိုင်းကပြည်내သုံးခုမှာမိုးသည်းထန်ပြီးတော့ရေကြီးခဲ့တဲ့အတွက်လူပေါင်း4000ကျော်ပြေလို့ရတင်းရှောင်ခဲ့ရတယ်လို့စိုက်ပျိုးမြေတွေပါပျက်စီးခဲ့ရတယ်လို့လည်းပြောပါတယ်။2022ခုနှစ်တုန်းကလည်းနိုင်ဂျီးရီးယားမှာဆယ်နှစ်အတွင်းအဆိုးဆုံးရေကြီးခဲ့တာမှာလူ600ထက်မနည်းသေဆုံးခဲ့ရပြီးတော့လူသတန်းခွဲလောက်နေရပြောင်းရွှေ့ခဲ့ရတဲ့အပြင်ဆိုက်ပျိုးမြေဟက်တာပေါင်း4သိန်းခွဲလောက်ပျက်စီးခဲ့ရတာဖြစ်ပါတယ
်။မနက်ခင်းနောက်ဆုံးအသတင်းတွေကိုနားလည်ကြည့်ကြပေးခဲ့တာပါ။အခုတော့အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါတွေနဲ့စကြင်ပါတယ်။အမေရိကန်ရဲ့ပါတီနှစ်ပါတီစနစ်အကြောင်းမပြောမိမှာအာရှနယ်ပေါ်အမေရိကန်မဲဆန္ဒရှင်လူဦးရေကိုကြည့်ကြအောင်ပါအမေရိကန်မှာဒီလူဦးရေဟာ2029ခုနှစ်ကတည်းကအများဆုံးတိုးလာနေတယ်လို့ပူးသုတေသစင်တာကဖော်ပြပါတယ်2022ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်မှာမဲပေးနိုင်တဲ့အာရှနယ်ပေါ်အမေရိကန်အများဆုံးရှိပြီးဒီနောက်မှာတော့နယူးယောက်နဲ့တက်ဆက်ပြည်နယ်တွေမှာရှိနေကြပါတယ်ဒီအကြောင်းကိုတက်ဆက်ပြည်နယ်ကဟူစတန်မြို့ကနေအလစ်စပတ်လီသတင်းပေးပို့ထားပါတယ်ကိုကြိန်ချန်းကပြောပြမှာပ
ါ Texas ပြည်နယ်ဟူစတန်မြို့မှာအာရှနဲ့ပတ်သက်တာအကုန်ရနိုင်ပါတယ် ဒီမျိုးပတ်ဝန်းကျင်မှာရနိုင်တဲ့အစားအသောက်တွေဟာအာရှယဉ်ကျေးမှုပေါင်းစုံရောနှောနေတာကိုထင်ဟပ်နေတာပါ။အဲ့ဒီတဲကစင်ဂျေဘုံခရိုင်တစ်ခုဖြစ်တဲ့ Ford Bank ခရိုင်မှာအာရှနယ်ပွားဟာ27ရာခိုင်နှုန်းလောက်နေထိုင်တာပါ။အဲ့ဒီအရက်မှာတရုတ်နယ်ပွားအမေရိကန် JJ Clements လည်းနေထိုင်ပါတယ်
I think for either
party နှစ်လုံးကအာရှနယ်ပွားတိုင်ဝမ်ကိုလစ်လျူရှုထားလို့မရတော့ဘူးလို့ထင်ပါတယ်
။အာရှနယ်ပွားအမေရိကန်တွေဟာအမေရိကန်ပြည်ထောင်စုမှာအမြန်ဆုံးတိုးလာနေတဲ့အုပ်စုဖြစ်တယ်လို့အမေရိကန်သံကောင်စီအချက်အလက်တွေကပြနေပါတယ်။ပြီးခဲ့တဲ့သမရရွေးကောက်ပွဲနှစ်ခုမှာလည်းဒီအုပ်စုတွေကမဲလာပေးသူတွေစံချိန်တင်တိုးလာနေတာပါ။ဒီမိုကရက်တစ်သမရလောင်းကမ်လာဟဲရစ်ကဒါကိုသတိပြုမိပြီးအာရှနယ်ပွားတွေကိုပြစ်မှတ်ထားတဲ့ကြေညာနှစ်ခုလက်တလောထုတ်ပြန်ထားပါတယ်။အာရှနယ်ပွားတွေထဲမှာဒီမိုကရက်လို့ခံယူထားသူတွေဟာရီပဘလစ်ကန်လို့ခံယူသူတွေထက်များပါတယ်။အကြောင်းကတော့အာရှနယ်ပွားမဲဆန္ဒရှင်တဝက်ကျော်လောက်ကရွှေပြောင်းအခြေချသူတွေဖြစ်လို့ပါ။ကိုရီးယားနယ်ပွားဘက်ကီကင်ကပထမဦးဆုံးမဲပေးမဲ့သူပါ
။ဆိုဆွန်မင်ဂျုတ်ဒရီနာ
ထရရင်မူဝါဒတွေကလူနည်းစုတွေအများကြီးကိုထိခိုက်ပါတယ်
။ရစ်ချတ်မာရေးကဟျူစတန်တက္ကသိုလ်ကအကြီးတန်းသုတေသီပါ။
A lot of his policies.
သူမူဝါဒအများစုကမက္ကဆီကိုနဲ့တောင်အမေရိကကတရားမဝင်ရွှေပြောင်းအခြေချသူတွေကိုရည်ရွယ်ထားရုံတင်မကတရားဝင်ရွှေပြောင်းတွေကိုပါကန့်သတ်လိုက်တာပါ
ဒါပေမဲ့လည်း2024ခုနှစ်အာရှနယ်ပွားအမေရိကန်တွေကိုစစ်တမ်းကောက်ယူရမှာတော့22ရာခိုင်နှုန်းက Republican လို့ခံယူထားပါတယ်အဲ့ဒီထဲမှာတရုတ်နယ်ပွားအမေရိကန်Daniel Wong လည်းပါဝင်ပါတယ
် Less government is what Asian want
အာရှနယ်ပွားတွေလိုချင်တာကအစိုးရပတ်သက်မှုနဲ့ခွန်ကောက်တာနေပြီးတော့လွတ်လပ်မှုပို့လို့ခြင်းပါတယ
်ဒီစစ်တမ်းထဲမှာပဲအာရှနယ်ပွား37ရာခိုင်နှုန်းကလွတ်လပ်သူတွေအဖြစ်ခံယူပါတယ်ဒါပေမဲ့လည်းဒီစစ်တမ်းထဲမှာပါတဲ့42ရာခိုင်နှုန်းကနိုင်ငံရေးပါတီသို့မဟုတ်ကိုယ်စားလှယ်တယောက်ယောက်ကဆက်သွယ်တာမျိုးမရှိဘူးလို့ဖြေထားပါတယ်ဒါနဲ့ပတ်သက်လို့အာရှနယ်ပွားအမေရိကန်တွေမှာလည်းတစ်စိတ်တစ်ပိုင်းတာဝန်ရှိတယ်လို့ဒေတာဆိုင်ရာရွေးကောက်ခံကိုယ်စားလှယ်ဖြစ်ဖူးသူဒန်နီယယ်ဝေါန်ကပြောပါတယ
် We are not organized we don't understand the
ကျွန်တော်တို့ကမစုစည်းနိုင်ပါဘူးအမေရိကန်နိုင်ငံရဲ့စနစ်ကိုလည်းနားမလည်ပါဘူးဒါကြောင့်ကျွန်တော်တို့ရဲ့အင်အားတွေကိုစုစည်းပြီးတော့ဘုံသဘောတူညီတဲ့ရည်မှန်းချက်တွေရအောင်လဲမစွမ်းဆောင်နိုင်ပါဘူ
းအာရှနယ်ပွားအမေရိကန်15တန်းလောက်မဲလာပေးနိုင်ပြီးသူတို့တွေဟာနိုင်ငံအမျိုးမျိုးကလာကြတာပါဒါတွေကိုစုစည်းဖို့ကခက်ခဲပါတယ်အာရှနယ်ပွားတွေအနေနဲ့မဲဆယ်စီယုံရေးအဖွဲ့အတွက်လူတန်းဖို့ကလည်းစိန်ခေါ်မှုတစ်ခုပါဒါကိုလည်းမြို့ကောင်စီဝင်ဖြစ်ဖို့ဝင်ပြိုင်တုန်းကဒန်နီယယ်ဝေါန်ကကြုံမှုပါတယ
် Asian
ကျွန်တော်တို့အာရှနယ်ပွားတွေကနိုင်ငံရေးလမ်းကြောင်းအတွက်လူတန်းတာမျိုးမလွတ်တတ်ကြသေးပါဘူးဘယ်လိုအလွတ်လွတ်သလဲဆိုတာနားမလည်သေးတာပါ
ဒေသဆိုင်ရာယာတုအတွက် Clements ကလည်းဝင်ပြိုင်မှုပါတယ
် Asian society I don't think
အာရှတိုင်ဝမ်ရာခရီးယန်တွေလိုမျိုးတော့မဟုတ်ဘူးခရီးယန်တွေမှာလူတန်းတဲ့အချက်မျိုးရှိပါတယ်ဒါကြောင့်အာရှနယ်ပွားတွေကိုပညာပေးတွေလှုပ်သင့်ပြီးတော့သူတို့ကိုလည်းချင့်ကပ်သင့်ပါတယ်
ပြီးခဲ့တဲ့သမရရွေးကောက်ပွဲမှာတော့ကအာရှနယ်ပွားအမေရိကန်60ရာခိုင်နှုန်းလောက်မဲလာပေးခဲ့ပါဗျ။နိုင်ငံသားအသစ်ဖြစ်လာသူအာရှနယ်ပွားတွေနဲ့ဆက်ဆံရေးထူထောင်ပြီးနိုင်ငံရေးလုပ်ငန်းစဉ်တွေအကြောင်းပညာပေးတွေလှူထားရင်တော့သူတို့ပါဝင်လာနိုင်ပါတယ်လို့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်ခင်ဗျာ
။ကိုချင်းကြမှာအမေရိကန်ပြည်တော်စုမှာတမိုင်းတစ်လျှောက်နိုင်ငံရေးပါတီအများအပြားရှိခဲ့ပေမဲ့ဒီမိုကရက်နဲ့ရီပဘလစ်ကန်ပါတီစနစ်ကတော့နိုင်ငံရေးဖြစ်စင်မှာလွှမ်းမိုးထားတာပါ။ဒီကြောင့်Alex Jenner ရှင်းပြထားတာကိုကိုဝင်းခမောင်ကတင်ပြပေးမှာပါ
American ပြည်တော်စုမှာနောက်ဆုံးပြုတ်လုတဲ့သဘောထားစစ်တမ်းကောက်ချက်တွေအရ Democrat က Kamala Harris က Trump ကိုကပ်ပြီးအသာရနေတာတွေ့ရပေမဲ့တကယ်ရွေးကောက်ပွဲရလက်ထွက်မှာပဲသူတို့နှစ်ဦးတည်းကဘယ်သူနိုင်လဲဆိုတာသိရမှာပါဒီလိုနှစ်ဦးတည်းကပဲတဦးအနိုင်ရတဲ့ပုံစံကတော့1856ခုနှစ်ကတည်းကဖြစ်ပါတယ်နှစ်ပါတီပဲကြီးစိုးထားတဲ့စနစ်ကထူးဆန်းတယ်လို့တော့ဖြစ်ပါတယ်အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံရေးပါတီတွေနဲ့ပတ်သက်ပြီးပြောထားတာမရှိပေမဲ့ George Washington ကိုယ်တိုင်ကပထမဆုံးနဲ့ပါတီတရားကိုစားမပြုတဲ့တဦးသီးသောသမ္မတဖြစ်ပေမဲ့ဒါကိုသူ့ရဲ့နှုတ်ဆက်မိန့်ခွန်းမှာထည့်ပြောသွားခဲ့တာပါသမ္မတ Washington သမ္မတလုပ်နေစဉ်ကလည်းသူ့အစိုးရဖွဲ့ထဲမှာအုပ်စုနှစ်စုပေါ်နေခဲ့ပြီးဒါကနိုင်ငံရဲ့ပထမဆုံးနိုင်ငံရေးပါတီတွေဖြစ်လာပါတယ်အဲဒီကစလို့ပါတီတွေမှာတခါတလေကွဲကြတာဖြစ်သိမ်းတာတွေရှိကြပြီးသူတို့နေရာမှာအစ်စ်တွေလည်းဝင်ဝင်လာတာပါအဲ့လိုဖြစ်ပြီးတဲ့နောက်နှစ်ပါတီစနစ်သစ်ဖြစ်လာပါတယ်ဒီပုံစံဖြစ်ရတဲ့အဓိကအကြောင်းကတော့အမေရိကန်ရွေးကောက်ပွဲစနစ်ကနိုင်သူအကုန်ရတဲ့မဲစနစ်ပေါ်အများကြီးမှီတည်ထားလို့ပါမဲဆန္ဒရှင်တွေမှာရွေးချယ်စရာတစ်ခုပဲရှိပြီးမဲအများစုရတဲ့ကိုယ်စားလှယ်ကရွေးကောက်ပွဲအနိုင်ရရှိပါတယ်ဒီစနစ်ကရိုးရှင်းမှုအကျိုးခံစားရပေမဲ့မတူတဲ့အဖွဲ့အစည်းတွေ အကျိုးစီးပွားတွေအားလုံးကသူတို့လိုပဲအလားတူလှုံ့ဆောင်တဲ့ပြိုင်ဘက်ကိုအနိုင်ရဖို့တပါတီထဲမှာသွားပေါင်းစုစည်းဖို့တွန်းအားပေးရာရောက်ပါတယ်ဒါနဲ့ဆက်ကျင်ဘက်ကတော့ပါတီစုံရွေးကောက်ပွဲကျင်းပတဲ့နိုင်ငံတွေမှာမကြာခဏတစိမ့်တဒေသကိုစားပြုမှုပဲရတတ်တာဖြစ်ပါတယ်။ပါတီတွေအနေနဲ့သူတို့နိုင်တဲ့မဲအရေးအတွက်အလိုက်လွတ်တော်ရဲ့တချို့နေရာတွေပဲအနိုင်ရတာပါ။တခြားစနစ်တွေမှာတော့အစဉ်ပေးရွေးချယ်မှုဒါမှမဟုတ်အစဉ်စဉ်ရွေးချယ်မှုဖြစ်ပါတယ်။ဒီမှာမဲဆန္ဒရှင်တွေကလိုအပ်ရင်ပိုကောင်းတဲ့သူကိုသူတို့မဲတွေလွှဲလိုက်လို့ရတာကြောင့်သူတို့လိုချင်တာကိုပိုထုတ်ဖော်ခွင့်ရပါတယ်။ဒါပေမဲ့အချိန်အများမဲပေးစနစ်မျိုးမှာတော့အတွေးခေါ်ပိုလွတ်လပ်တဲ့လက်ဝဲညွန်ပေါင်းအဖွဲ့တွေနဲ့ရှေးရိုးဆွဲအယူရှိတဲ့ဗဟိုကနေလက်ရရင်ပါတီချာရွေးချယ်မှုဖြစ်နိုင်ပါတယ်။အခုထိတော့အမေရိကန်ပြည်သူ့မှာတတိယပါတီကဝင်ပြိုင်သူသမရမဖြစ်ဘူးသေးပါဘူး။များသောအားဖြင့်တတိယကိုယ်စားလှယ်လောင်းဟာသူတို့ရဲ့အတွေးခေါ်နဲ့ဆင်တဲ့အဓိကပါတီကိုယ်စားလှယ်စီကမဲရီပြန့်သွားအောင်ဖဲ့ယူသူတွေဆိုပြီးဆွဆွဲခံရပါတယ်။အခုဒီလဲမဲဆန္ဒရှင်တွေမကျေနပ်ချက်တွေများပြီးရွေးကောက်ပွဲစနစ်ပြုပြင်ပြောင်းလဲမှုလုပ်ဖို့ Cornel West နဲ့နောက်ဆုံးရွေးကောက်ပွဲဝင်ဖို့ကနေနှုတ်ထွက်သွားတဲ့ Robert F. Kennedy Jr. လို့တတိယပါတီကရှင်ပြိုင်သူတွေကိုထောက်ခံဖို့ထပ်မံတောင်းဆိုမှုတွေရှိနေပါတယ်2024ရွေးကောက်ပွဲမှာတစ်ဖက်စလုံးမဲရလက်နီးကပ်မယ်လို့ခန့်မှန်းထားရချိန်မှာတတိယပါတီကတစ်ဖက်ကိုအလေးသာစေနိုင်ပြီးဒီရလက်ကလည်းမဲဆန္ဒရှင်တွေစိတ်တိုင်းကြတော့ဖြစ်ချင်မှဖြစ်လိမ့်မှာပါခင်ဗျာ
။အာရှနဲ့ပြည်ညာရေးဆိုင်ရာသတင်းဆောင်ပါတွေကိုမဆက်မီပါ။မြန်မာသတင်းဆောင်ပါတပုတ်ကိုတင်ပြကြပါရစေ။စကိုင်းတိုင်းခင်ဦးမြို့နယ်တဲကကြေးရွာတွေကိုစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်လို့ဒေသခံတွေတင်းရှောင်နေရတယ်လို့သိရပါရစေ။ဒီချိန်ထဲမှာဒေသတွင်ကုန်စင်စီးဆင်းမှုကိုစစ်ကောင်စီဘက်ကပိတ်ဆို့ထားတာကြောင့်လောင်စာစီနဲ့ကုန်စီရှာဖွေမှုလည်းကြုံနေရတယ်လို့ဆိုပါတယ်။ကျူးမျိုးနဲ့တွေ့အခြေအနေရန်ကုန်ဘက်ကသတင်းပေးပို့တာကိုကိုသားညဦးကပြောပြမှာပ
ါ။စကိုင်းတိုင်းကျူးမျိုးနယ်တွေကမုံလှကြေးရွာကိုဩဂတ်စ်လ25ရက်နေ့ကစစ်ကောင်စီဘက်ကနေလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းမတိုက်ခိုက်ခင်မှာအဝေးထင်းကင်းထောက် drone နဲ့ထောက်လန်းခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်လူထိခိုက်မှုမရှိပေမဲ့နေအချို့ပျက်စီးပြီးတော့ဒေသခံတွေလည်းတင်းရှောင်ကြရတယ်လို့မုံလှကြေးရွာသားတဦးကပြောပြပါတယ်။
နေပိုင်းကျနာကျန်ဆန်နိုင်တွေ့နေဘူးနမကောင်းနေပြီးကိုနမကောင်းနေပြီးတော့တောင်းလို့တာတနေ့ကျလောက်ကြာရောခွန်နိုင်55စာတိကြပါဟုတ်ပထမတစ်သိန်းကကျဲရပါဟုတ်ဒုတိယတစ်သိန်းကပေါင်ရနှလုံးချရဟုတ်အရင်လူကိုပြေးသွားပါပြဟုတ်ဟိုဝါရအိမ်တော့ဒီကျေကဟိုဝါကြည့်တာပေါ့ဗျာအိမ်နဲ့အိမ်ရပေါ့ဒီလိုပေါ့ဝါရအိမ်တော့အိမ်ပေါ့ဒါကျိုးရရတော့တကယ်ရင်မိကြရင်ရက်ကြပါဗျာဟုတ်လူငယ်လေးရနေပေါ့ဗျာလူကြီးတွေကတော့ကျွန်တော်တို့အနေနဲ့တော့ပြင်ထုတ်ကြပါဗျာ
မုံလာရွာဒီသခံတွေကတော့နောက်ထပ်လေကြောင်းတက်ခိုက်လာမှာကိုစိုးရင်ပြီးတော့ဘေးလွာကိုတင်းရှောင်နေတယ်လို့ဆိုပါတယ်။ဒါပြင်ရွှေဘုံမြကြီးနာကားလမ်းပေါ်ကြောင်မြောင်းကြီးရွာလမ်းခွဲကကိုပင်ကိတ်ကနေပြီးတော့ကုန်ပစ္စည်းသေးယူပို့ဆောင်မှုတွေကိုစစ်ကောင်စီဘက်ကပိတ်ထားတဲ့အတွက်ကုန်စည်းနှုံးအဆမတန်ကြီးမြင့်တဲ့ဒဏ်ကိုလည်းဒီသခံစစ်ရှောင်တွေကြုံတွေ့နေရတယ်လို့ခင်ဦးဒီသခံတူကပြောပါတယ်
။စစ်ကောင်စီပိတ်ထားလမ်းဆိုရင်တော့ဟိုရွှေဘုံပေါ်ရွှေဘုံညောင်မနာရေဦးလမ်းရမယ်ပိတ်ထားတယ်။ကျွန်တော်တို့အဲ့ဒီဟွာလမ်းလည်းပိတ်ထားတယ်။ကျွန်တော်တို့ခုခင်ဦးဟုတ်ပါတယ်ဒီလိုမျိုးကနေဒီကနေ့လေကျွန်တော်တို့ခင်ဦးဝင်လာလည်းပြည်ရတယ်ခင်ဦးဆိုရင်လုံးဝဝင်လို့မရဘူးခင်ဦးရုပ်ဆိုရင်ကားပြန်မဲ့ပဲအဲ့လိုဖြစ်တယ်ခြေပိုက်ကောင်နှစ်ကောင်းကျော်ပါတယ်ကားပုံးကြီးကြီးတက်တယ်တက်စီစီတက်တယ်ဂျင်နန်စီတက်တယ်အဲတက်စီစီဆိုရင်ခုဒကလန်ကဟာပုတ်ပိုင်နေကွာနှစ်ပေါင်း၆တော့ပေါ့အပြင်မှာဆိုရင်၃ပေါင်းကျော်တယ်အဲ့လိုကတော့တကယ်ပေါ့ဗျာဒီဘက်ကတော့ကောက်ဆိုင်ကလေးပြုံးလို့လေးရှိရလေနောက်ဟာတော့တစ်ပတ်လောက်တော့အလုပ်ဖြစ်ပြီးရဟိုဘက်ဆိုရင်တော့လုပ်ငန်းမရှိတော့ဘူးပေါ့ဗျာရှိရလိစားအောင်ရှိရလိနဲ့ငတ်ကြအောင်ထိုင်းနေကြပါဗျာဆလို့ပြုတ်ကောင်းပေါ့
ခင်ဦးမြို့ပေါ်မှာတော့စစ်တပ်ကလုံခြုံရေးတွေကိုတင်းကျပ်ထားပြီးတော့ဒေသခံတွေကိုစစ်ဆေးမင်းများမှုတွေရှိနေပါတယ်စစ်တပ်တပ်ဆွဲထားတဲ့နေရာ၃ခုမှာအခိုင်အမာဘန်ကာတွေဆောက်ပြီးတော့ခန်းစစ်ပြင်ထားတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံပြန်တဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြချင်ပါတယ် VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
အခုတော့အင်ဒိုနီးရှားကအစောပိုင်းခေတ်ဦးလူသားကိုမကြည့်မီပါကစ္စတန်ဘက်ကြည့်ကြအောင်ပါပါကစ္စတန်မှာကိုပိုင်ဆိုတာလျှက်စစ်ပြောင်းသုံးလာကြပြီးနိုင်ငံတော်မှာပြန့်ပြင်းမြဲစွန့်အင်အသုံးပြုတဲ့အပြောင်းအလဲဖြစ်လာနေပါတယ်။ ကုန်ကြစိတ်သက်တာလည်းပြန်ပြည့်မြဲစွန့်ရင်ကိုပို့ပြီးပြောင်းလဲသုံးဆွဲလာမှုဟာနိုင်ငံရဲ့မဟာတိုင်းလိုင်းစနစ်အတွက်တော့အချက်တက်ခုဖြစ်လာစေနိုင်တာကြောင့် VOA ရဲ့ပါကစ္စတန်ဘျူရိုအကြီးအကဲဆာရာဇာမန်ကသတင်းပေးပို့ထားပါတယ်။မတ်သိန်ကြီးထိုက်ပြောပြပေးမှာပါ။
ပါကစ္စတန်မှာလျှက်စင်မီတာကစီထုတ်တက်လာတာကိုချွတ်တာဖို့ဆူလာဆွန့်ရင်ပြောင်းသုံးလာကြပါတယ်။အစ္စလာမဘတ်ကအစင်အယူဘတ်ကတော့ဒီနွေရာသီမှာအိမ်ခေါင်းမိုးပေါ်မှာဆူလာစနစ်တက်ဖို့ဒေါ်လာ3500လောက်သုံးခဲ့ပါတယ
်။ Electricity day by day cost you have increased.
လျှက်စင်မီတာကကတရပီးတရဈေးတက်လာပါတယ်။ပြီးခဲ့တဲ့နှစ်ကတည်းကတက်ဆင်ခြင်းပေမဲ့ဈေးကကြီးလွန်ပါတယ်။အခုတော့ဈေးကျလာလို့ဒီနှစ်မှာတက်ဆင်ဖို့ဆုံးဖြတ်ခဲ့တာပ
ါ။
နေအောင်ကြီးကထုတ်တဲ့လျှက်စစ်ကိုသုံးပြီးပိုရာကိုပင်မတာအလိုက်ကိုပြန်ပြီးတော့ရောင်းချတာကမိသားစုတွေအတွက်လျှက်စစ်မီတာကကုန်ကျစရိတ်ထက်ဝက်လောက်လျော့သွားစေပါတယ်။သုံးနှစ်အတွင်းဆိုလာပြားတက်တဲ့ကုန်ကျစရိတ်ကိုကာမိမယ်လို့လည်းမျှော်လင့်ကြပါတယ်။ဆိုလာစွမ်းအင်သုံးတဲ့အလာရာခီရှားကအခုလိုပြောပါတယ်။
ဘချေကျွမ်းဘိုး excited
လာမယ့်နွေရာသီမှာလျှက်စစ်ကိုပိုးပြီးတော့စိတ်ကြိုက်သုံးနိုင်တော့မှာမို့ကျမထက်ကလေးတွေကပိုးပြီးတော့ပျော်ကြပါတယ
်ဇွန်လ2023ခုနှစ်ကနေမေလ2024ခုနှစ်အတွင်းအိမ်အမိုးတွေမှာတက်တဲ့ဆိုလာဆွတ်ရင်ထုတ်လုပ်မှုနဲ့ပင်မဓာတ်အားလိုင်းချိတ်ဆက်မှုက300ရာခိုင်နှုန်းကျော်တိုးလာပါတယ်တေးဆိုလာပြားတွေအဝင်များတာကြောင့်ကုန်ကျစရိတ်လည်းကျသွားပြီးဆိုလာပြောင်းတက်ဖို့လည်းတက်နိုင်လာကြပါတယ်ဆူလာဆွေးရင်ထုတ်လုပ်မှုကသဘာဝပတ်ဝန်းကျင်ထိခိုက်မှုနဲ့ပြီးပါကစ္စတန်နဲ့အတွက်လည်းပို့ပြီးတော့လွဲကူလာစီပါတယ်။ဒါပေမဲ့လည်းဈေးနှုန်းလက်လန်းမီတဲ့ဤပညာနဲ့ပြန်ပြည့်မြဲဆွေးရင်ကိုလူကြိုက်များလာမှုကပါကစ္စတန်ကတည်ဆောက်ထားတဲ့လျှက်စစ်ဆွေးရင်ထုတ်လုပ်ဖြန့်ချီမှုစနစ်အပေါ်မှာအခက်အခဲဖြစ်လာနိုင်ပါတယ်။တရုတ်ကုမ္ပဏီအများပြပါဝင်တဲ့လျှက်စစ်ထုတ်စက်ရုံတိဆောက်တဲ့ကုမ္ပဏီတွေကိုအကျွေးသန်းထောင်ချီပြန်ဆက်ဖို့ပါကစ္စတန်ကရုံးကန်နေရပါတယ်။အကုန်မသုံးသည့်တိုင်အောင်စက်ရုံကထုတ်နိုင်တဲ့လျှက်စစ်ဓာတ်အားကအပြည့်အဝပေးဖို့စာချုပ်ချုပ်ထားတာဖြစ်ပါတယ်။ပါကစ္စတန်စွန့်အင်ဝန်ကြီးအာဝစ်လာဟာရီကအခုလိုပြောပါတယ်။
Yes, we are in a cash
shortage. ကျွန်တော်တို့အချက်တက်ဆိုင်တဲ့အခြေအနေပါ။ပင်မဒါယားလိုင်းကိုမသုံးသူတွေရှိလာတာကြောင့်ဆက်သုံးသူလျော့သွားပြီးဒီလူတွေကအခကျင်းငွေကိုမျှပြီးပေးနေကြတာပါ
။ဒါဟာဆိုရင်ချို့တဲ့သူတွေအတွက်အခကျင်းငွေပိုကြီးသွားစေပြီးပင်မဒါယားလိုင်းအတွက်ပိုပြီးတော့အခက်တွေ့စေတာပါ။ရေရှည်တည်တဲ့နဲ့ဖွံ့ဖြိုးရေးမူဝါဒ Institute ကခလစ်ဝါလီကတော့အခုလိုပြောပါတယ
်။ Just battery key price နေချာ
battery ဈေးကကျပြီးလျှက်စစ်မီတာခါကဈေးကြီးလာတော့အားလုံးက battery အတွက်ငွေပုံသုံးလို့ပြီးပင်မဓာတ်အားလိုင်းကိုမသုံးတော့ပါဘူးပင်မဓာတ်အားလိုင်းကိုမသုံးတော့တဲ့အခါနောက်ပိုင်းမှာဝယ်လိုအားကျလာပြီးလျှက်စစ်စနစ်အတွက်ဗန္ဒာရေးတည်ငြိမ်စိတ်ချရမှုလည်းကောင်းမှာမဟုတ်ပါဘူး
တရားဝင်စည်းရုံးတွေအရအိမ်သုံးအများစုဖြစ်တဲ့ပါကစ္စတန်သုံးဆွဲသူ6,300လောက်ဆိုလာစွမ်းအင်စနစ်တွေရှိထားပြီးဒါဆိုရင်ပင်မဓာတ်အားလိုက်အတွက်ချင်းချောင်မှုဖြစ်ပါတယ်။အရေးအတွက်ကလည်းမြန်မြန်ဆန်ဆန်တိုးလာမယ်လို့ခန့်မှန်းထားကြပါတယ်။ဆိုလာစွမ်းအင်ပြောင်းလဲမှုကိုအစိုးရကအာမပေးတာမဟုတ်ပေမဲ့ပင်မဓာတ်အားလိုက်ကိုတော့ဆက်ပြီးတော့ထိန်းထားနိုင်ဖို့မျှော်လင့်ထားပါတယ်။ပါကစ္စတန်စွမ်းအင်ဝန်ကြီးအဝစ်လက်ခါရီကအခုလိုပြောပါတယ်။
We're really looking at the industrial
ကျွန်တော်တို့မှန်းထားတဲ့အတိုင်းဝယ်လိုအားရလာဖို့အတွက်စီးပွားရေးလုပ်ငန်းကြီးတွေကဝယ်လိုအားရှိလာမယ်လို့မျှော်လင့်ထားပါတယ်
။ဘတ်တို့လိုပြည်ရင်းသုံးဆွဲသူတွေကတော
့ Yes, this is love.
ဒီအပြောင်းလဲကဆက်လက်ဖြစ်ထွန်းမှာပါ။တက်နိုင်တဲ့သူတွေကဒီစနစ်ကိုပြောင်းလဲကြမှာပါ။မတက်နိုင်သူတွေအတွက်တော့အစိုးရကတခုခုလှုပ်ပေးသင့်ပါတယ
်။ပင်မဒါလိုင်းစနစ်ရေရှည်တည်ထောင်ရေးအတွက်ကတော့လျှက်စစ်ထုတ်လုပ်ဖြန့်ဖြူးမှုစနစ်တစ်ခုလုံးပြောင်းလဲဖို့လိုအပ်လာနိုင်ပါတယ်။ချွေတာလိုတဲ့ပါကစ္စတန်ပြည်သူတွေအတွက်တော့ဆိုလာဆွန့်အင်ကမျောလင့်ချက်ရောင်းချီဖြစ်ပါတယ
်။မတ်သိန်းထိုက်တင်ပြခဲ့တာပါ။အင်ဒိုနီးရှားနိုင်ငံရဲ့ကျွန်းကျွန်းမှာလွန်ခဲ့တဲ့နှစ်ပေါင်း8,000တုံးကရက်3ပေအရွယ်အစောပိုင်းလူသားတွေကိုနေထိုင်ခဲ့ကြတာ။ကြောက်ဖြစ်ရုံကျွန်းအထောက်ထားတွေကတဆင့်သူ့သေးသေးတွေကအတည်ပြုခဲ့ကြပါတယ်။ဒီအစောပိုင်းလူသားတွေဟာ Homo Florentiensis လို့ခေါ်တဲ့ဒီကျွန်းပေါ်မှာပဲနေထိုင်ခဲ့တဲ့အစောပိုင်း10,000လူသားမျိုးစိတ်ငယ်တွေနဲ့ဆက်နွယ်နေနိုင်ပါတယ်။နုံငယ်တဲ့နှစ်ပေါင်း20တွေ့ရှိခဲ့တဲ့တုန်းကသူတို့ကိုလူမှုလေးတွေလို့အမည်ပေးခဲ့ပါတယ်။အေဘီသတင်းဆောင်ပါကိုအချိန်ခါပြီးအလိမာကပြောပြမှာပါ။အ
င်ဒိုနီးရှားနိုင်ငံရဲ့ Flores ကျောင်းမှာသေးငယ်တဲ့အစောပိုင်းလူသားအယိုးတွေကိုသိပ္ပံပညာရှင်တွေရှာဖွေတွေ့ရှိခဲ့ပါတယ်။ဒီလူသားအယိုးတွေဟာအရက်သုံးပေသာရှိတဲ့ရှင်းဦးလူသားဖြစ်ကြောင်း ကြောက်ဖြစ်ရုပ်ကျွေးတွေကနေ30သူတွေတီတွေအတည်ပြုခဲ့ကြပါတယ်။လိုခဲ့တဲ့အနှစ်20ကလီယန်ဘွာကလှိုင်ကူတစ်ခုမှာအရက်3ပေခွဲရှိတဲ့ရှေးခေတ်လူသားမျိုးစိတ်ရုပ်ကျွေးတွေကိုရှေးဟောင်းသူတွေသလားပညာရှင်တွေရှာဖွေတွေ့ရှိခဲ့ကြပါတယ်။ဒီလူသားမျိုးစိတ်ရုပ်ကျွေးတွေကို Homo floresiensis လို့ခေါ်တဲ့အစောပိုင်းရှေးဟောင်းလူသားမျိုးစိတ်ကလေးအဖြစ်လူသိများခဲ့ကြပြီးတော့လူမှုလေးတွေလို့နာမည်ပေးခဲ့ကြပါတယ်။ဒါပေမဲ့ရှေးဟောင်းလူသားရုပ်ကျွေးသစ်ကြံတွေဟာ 2.4 လက်မှပိုပုပြီးတော့ဒါဟာအသေးငယ်ဆုံးလူသားရုပ်ကျွေးဖြစ်နိုင်ပါတယ်
။あまりに小さいので、まあ普通だったら子供なんですよ。ですが、あのそもそも
可能性がやんていたり、だべめとわねメヨーリバてててりဖြစ်နေတယ်。အခုသတိပြုမိတဲ့အတွက် Homo floresiensis အစောပိုင်းလူသားမျိုးစိတ်ငယ်ဆိုတာအတည်ပြုဖို့လုပ်ခဲ့တာပါရလက်အဖြေတွေကအံ့အားသင့်စရာပါပဲဒီရုပ်ကျွင်းတွေကရွယ်ရောက်သူတယောက်ရဲ့အယိုးတွေဖြစ်နေတယ်ဆိုတာရလက်အဖြေကနေသိရပါတယ်ဒီလိုရှင်းရှင်းလင်းလင်းသိလိုက်ရတော့စိတ်လှရှားမှုရောပျော်ရွှင်မှုပါကျွန်တော်ရောထွေးနေပါတယ
်အရင်တွေ့ရှိခဲ့တဲ့လူပုလေးတွေရဲ့ရုပ်ကျွင်းတွေကလူခဲတဲ့လက်ပေါင်း6000တတ်တန်းရှိပါတယ်အခုတွေ့ရှိတဲ့ကြောက်ဖြစ်ရုပ်ကျွင်းအစ်တွေကတော့လက်ပေါင်း9000တက်တန်းရှိပြီးတော့လူပုလေးတွေလွန်လပ်ပဲပေးထားတဲ့ကြောက်ဖြစ်ရုပ်ကျွင်းတွေရဲ့ဘိုးဘေးတွေနဲ့ဆက်လွယ်မှုရှိမယ်လို့ယူဆကြတာပါဒီလိုတွေ့ရှိထားတဲ့မင်းရိုးတွေနဲ့သွားတွေကိုလေ့လာပြီးတဲ့နောက်2016ခုနှစ်မှာလူပုလေးတွေထက်လူသားတွေကပိုပုနိုင်တယ်လို့သူတည်တနာတွေကတန်တရားရှိခဲ့ကြပါတယ်သွားတွေပိုများတာနဲ့လက်ပေါင်းရိုးအပိုင်းအစရုပ်ကျွင်းတွေ့ရှိချက်တွေကသူစေတရာလုပ်ငန်းစဉ်တွေထဲမှာအသေးငယ်ဆုံးလူသားရုပ်ကျွေးဖြစ်နိုင်တယ်လို့လေးလာဖို့အသေးအရာအတည်ပြုတာပါလူသားစင်ကဲဖြစ်စမှာလူသားရုပ်ကျွေးတွေဘယ်နေရာမှာဘလောက်သေးငယ်သွားမလဲဆိုတာကိုတော့နောက်ထပ်သူစေတနာတွေလုပ်ပြီးအချက်အလက်တွေနဲ့ဆုံးဖြတ်သွားမှာဖြစ်ပါတယ
်တော့もう一つ面白いのはおそらくそれより面白いのはその後
ずっとその Homo floresiensis ဟာသေးငယ်တဲ့အရွယ်အစားနဲ့တည်ရှိနေစေဖြစ်တာပါလီယန်ဘောရဲ့တက်တန်းဟာနှစ်ပေါင်း6000တက်တန်းရှိပြီဖြစ်တဲ့အတွက်ဒါဟာကြီးကြီးမားမားစင်ကဲပြောင်းလဲမှုမရှိဘဲနဲ့နှစ်ပေါင်း6000အထိတူညီတဲ့အရွယ်စားဖြစ်တယ်လို့ဆိုလိုတာဖြစ်ပါတယ်ဒီကျွန်းပေါ်ရှိနေချိန်မှာအုံနောက်အရွယ်စားကပိုကြီးလာပြီးတော့ခန္ဓာကိုယ်က Homo sapiens ဆိုတဲ့ခေတ်သစ်လူသားအသွင်ပြင်ကိုဖြစ်ပေါ်စေပြီးတော့ကမ္ဘာတစ်ဖက်ချမ်းမှာလူသားတစ်မျိုးတည်းကလုံးဝခြားနားတဲ့အခြေအနေတစ်ခုနဲ့နေထိုင်နေပါတယ်လူသားတွေသာမကအားလုံးကဒီစင်ကဲဖြစ်စဉ်ကိုရှောင်လွှဲလို့မရနိုင်ပါဘူးဒီစင်ကဲဖြစ်စဉ်ဟာတိနီယာနဲ့ပတ်ဝန်းကျင်အပေါ်မူတည်ပါတယ
်လူပုရုပ်ကျင်းတွေတင်းထင်လာတာဟာဘလို့ဖြစ်ရသလဲဆိုတဲ့အကြောင်းရင်းကိုသူတည်တီတွေဆွေတွေရေးခုံလို့နေပါတယ်အစောပိုင်းအချိန်မှာလူပုလေးတွေဖြစ်တည်လာသလားရှေးအစာလူသားရှေးပြေးလက်မိတ်ဒါမှမဟုတ်ရေမူရပတ်ဝန်းကျင်မှာနေထိုင်တဲ့အရက်ရှည်လူသားမျိုးစိတ်တွေဖြစ်တည်လာသလားဆိုတာနဲ့ပတ်သက်လို့တော့အမြင်တွေကွဲပြားလို့နေပါတယ်ဒါပေမဲ့အခုနောက်ဆုံးသူတည်တနာပြုချက်ကတော့အစောပိုင်းလူသားတွေဟာတင်းငယ်တယ်ဆိုတာအခိုင်အမာသက်သေပြလိုက်တယ်လို့ကြွစီသူတွေကဆိုပါတယ်
I found it pretty convincing.
ကျမတော်တော်ယုံကြည်စရာကောင်းတာကိုတွေ့လိုက်ရပါတယ်တော်တော်ထိရောက်တဲ့ငင်းခုန်မှုတစ်ခုလို့ကျမထင်ပါတယ
်ဒီကြောက်ဖြစ်ရုပ်ကျွဲတွေ့ရှိချက်ကို Nature Communications Channel မှာ August 6ရက်နေ့မှာဖော်ပြခဲ့တာပါရှင်ကျမအလေးပါပ
ါ American Satin Chow တွင်ပါတော့ဖုံးအသုံးပြုခွင့်ပိတ်ပင်မှုဒါမှမဟုတ် Satin Chow အတွင်းဖုံးအသုံးပြုခွင့်မပေးဖို့အခုခါစီကံထုတ်လိုက်ကြပါတယ်တချို့ပညာရှင်တွေကစူးစူးတဲ့ရောက်စေချောင်းထောက်ပြကြသလိုတချို့ကတော့လည်းစီကနဲ့အညီအသုံးပြုခွင့်ပေးတာကိုကြိုက်နေသက်ကြပါတယ်။ဖုန်းအသုံးပြုခွင့်ပေးရမပေးရအပီသတင်းကိုခြေခံပြီးကိုအောင်ကခုလိုတင်ပြထားပါတယ်
။ကယ်လီဖိုးနီးယားပြည်နယ်အတွင်းကအမေရိကန်ခြေကံပညာကျောင်းတွေမှာဖုန်းအသုံးပြုတာကိုကန့်သတ်ဖို့ပြည်နယ်အုပ်ချုပ်ရေးမှူးဂေဗင်နျူဆမ်ကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာဒုတိယအကြီးဆုံးဖြစ်တဲ့ Los Angeles အခြေခံပညာကျောင်းအုပ်ချုပ်ရေးနယ်မြေအတွင်းမှာဆိုရင်ကျောင်းသူကျောင်းသားပေါင်း5သိန်းကျော်ရှိတာပါအခုအခါမှာတော့ကျောင်းချိန်အတွင်းဖုံးသုံးပြုခွင့်ပိတ်ပင်လိုက်ပြီးလာမယ့်2025ခုနှစ်ဇန်နဝါရီလမှာဒီစီမင်းစတင်တက်ဝင်မှာပါ
It's good for the governor but
ဆယ်ဖုန်းသုံးပြုတာဟာဆရာဆရာမတွေကျောင်းသူကျောင်းသားတွေအတွက်အလွန်နှောက်ယှက်ဖြစ်တာကြောင့်အုပ်ချုပ်ရေးမှုအခုလိုတိုက်တွန်းလိုက်တာကောင်းပါတယ်ကျမကလေးတွေဆိုရင်လည်းဖုန်းကိုတစ်ချိန်လုံးကြည့်နေလို့အတန်းထဲမှာဆိုရင်လည်းစာကောင်းကောင်းသင်ယူနိုင်တော့မှာမဟုတ်ပါဘူး။ဒါကြောင့်စီကံတင်းကျပ်တင်ပါတယ်
။ Utah, Florida, Louisiana ပြည်နယ်နဲ့ဒေသတချို့ကကျောင်းတွေမှာစာသင်ချိန်အနှောက်အယှက်ဖြစ်တာကြောင့်ဖုန်းသုံးပြုခွင့်ကန့်သတ်ပိတ်ပင်လိုက်ပြီးတဲ့နောက် California နဲ့ South Carolina ပြည်နယ်တွေမှာပါအခုလိုစီမင်းတင်းကျပ်ဖို့ဆောင်ရွက်လာတာပါ။ တောင်ကယ်ရိုလိုင်းနားပြည်နယ်ပညာရေးဌာနကစာသင်ငန်းအတွင်းဆဲဖုန်းအသုံးပြုတာကိုကန့်သတ်ဖို့စီမင်းစည်းကမ်းတွေစတင်ရေးဆွဲနေပါပြီ။တောင်ကယ်ရိုလိုင်းနားပြည်နယ်လွှတ်တော်မတ်တွေကဒီနေ့ညရာသီမှာပြည်နယ်ဥပဒေချမှတ်ပြီးတော့ကျောင်းအချုပ်သူတွေအနေနဲ့ကျောင်းသားတွေဖုန်းအသုံးပြုမှုတားဆီးပိတ်ပင်ပေးဖို့နဲ့တစ်နှစ်အတွင်းအကောင့်ထဲပေါ်ရင်ပေါ်အကောင့်ထဲမပေါ်ရင်တော့ကျောင်းရံပုံငွေချမှတ်ပေးတော့မှာမဟုတ်ဘူးလို့သတိပေးပြောဆိုထားတာပါ။
I mean as an educator you know I had very
something ใจมาพ้งผีราမျိုးမလုပ်ဖို့ဆရာမတယောက်နေနဲ့ပြောပေမဲ့လည်းလက်မခံပါဘူးသူတို့ကဖုန်းကိုလက်ကနေပြီးတော့မချချင်ကြတာပါ TikTok Instagram ဗီဒီယိုတွေကအကျော်လေးကိုအနှောက်ယှက်ဖြစ်စေပါတယ
်ခုကចောင်းတော်တော်များများမှာဖုန်းမသုံးဖို့စီကံသတ်မှတ်ထားပေမဲ့လည်းចောင်းသားတွေကတော့ဤမျိုးစုံနဲ့ကွယ်ဝှက်အသုံးပြုကြတာကြောင့်လိုက်လံတားဆီးဖို့လည်းအခက်ကြုံရပါတယ်။တကယ်လို့အရေးပေါ်အခြေအနေကြုံလာရင်တားသမီးတွေကိုဆက်သွယ်လို့မရမှမျိုးမိဘတွေကလည်းစိုးရိမ်နေကြပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်ကအကြောင်းတချို့မှာတော့လိုအပ်ချက်နဲ့အညီလိုက်လျောညီထွေဆောင်ရွက်တယ်လို့ဆိုပါတယ်။
A lot of places are talking about cell phone bans, but here
ကျောင်းတွေမှာ cell phone မသုံးရဘူးဆိုပြီးတော့တားမြစ်ပါတယ်။ Rock Hill ကျောင်းမှာတော့ဖုန်းသုံးခွင့်ပေးထားပါတယ်။ဒါပေမဲ့အသုံးပြုခွင့်ပေးတဲ့အချိန်မှသာသုံးရမှာပါ။ကျောင်းကိုဖုန်းယူလာလို့ရပေမဲ့ဖုန်းပိတ်ထားပြီးတော့အိတ်ထဲမှာထည့်ထားရပါမယ်
။ကျောင်းသူကျောင်းသားတွေစာတင်ချိန်မှာစိတ်ဝင်စားတင်နိုင်ဖို့နီးလန်းတွေရှာကြတာပါ။ဒါပေမဲ့ဖုန်းကိုကိုတိကျင်တဲ့အကြောင်းအရာတွေလေးလာစရာတွေရှာဖွေဖို့လမ်းညွှန်ရမယ့်အစားတောင်ရှိသူတွေဟာဖုံးသုံးခွင့်ပိတ်ပင်ဖို့နီလန်းကိုပဲရွေးချယ်လေးရှိတယ်လို့တချို့ကထောက်ပြပါတယ်ဖုံးကိုအကန့်အသတ်နဲ့သုံးခွင့်ပြုတာကြောင့်လူမှုဖွံ့ဖြိုးရေးထောက်ခုဖြစ်စေတယ်လို့လည်းဆိုပါတယ
် What we've heard from teachers is
တခြားဆရာမတွေစီကပြန်ကြားရတဲ့ရလဒ်ကရှင်းလက်ဆရာကောင်းပါတယ်ကလေးတွေကတခြားတယောက်နဲ့အလွယ်တကူဆက်သွယ်လို့ရတယ်လို့ကျောင်းစာသင်ခန်းနဲ့ပတ်သက်ပြီးတော့အင်စာလှုပ်ခိုင်းတဲ့နေရာမှာလည်းလေ့လာသင်ကြားရေးအတွက်လည်းအထောက်အကူဖြစ်စေပါတယ်
တိုင်းမဲ့လဲစီမင်းစီကံလိုက်နာသူများတဲ့ចောင်းတွေနဲ့တချို့ထင်းချို့ရခက်ခဲတဲ့ចောင်းတွေကိုတန်းတူထားစီကံသတ်မှတ်လို့တော့ရမှာမဟုတ်ဘူးလို့တချို့ကထောက်ပြပါတယ်တောင်ကယ်ရိုလိုင်းနားပြည်နယ်ဆရာရှာမတ်ရီစီကနေကောက်ယူတဲ့အချင်းချုပ်စစ်တမ်းအရဖုန်းသုံးခွင့်အကန့်အသတ်နဲ့ထားဖို့လိုလားသူ90ရာခိုင်နှုန်းကျော်ရှိပြီးတော့55ရာခိုင်နှုန်းကတော့လုံးဝအသုံးပြုခွင့်မပေးရေးလိုလားကြတာပါလူမှုကွန်ရက်မီဒီယာတွေဟာလူငယ်တွေရဲ့ဘဝအပေါ်ဆိုးကျိုးတက်ရောက်နိုင်တာကြောင့်ဆိုရှယ်မီဒီယာမှာတင်တဲ့ဗီဒီယိုတွေမှာသတိပေးစာထည့်သွင်းပေးဖို့အမေရိကန်ပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာဗီဗက်မာတီကကွန်ဂရက်စ်လွှတ်တော်ကိုတိုက်တွန်းပြီးနောက်ပိုင်းမှာကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးနယူဆမ်ကလည်းဖုန်းသုံးခွင့်စီကံတင်ချက်ဖို့ဆောင်ရွက်လာတာပါတကယ်တော့2019ခုနှစ်ကတည်းကကျောင်းကျိန်အတွင်းဖုံးသုံးပြုခွင့်တားဆီးဖို့ကျောင်းတွေအလိုက်စီကံသတ်မှတ်ခွင့်ပေးထားတာပါခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာနောက်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်ဖိုင်းတိုမီတာနဲ့ဖမ်းယူနာဆင်ခြင်းနဲ့ဆွေးနော် VOA Radio ညာဝိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနာဆင်နိုင်တာပါနေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိဖိုင်းတိုမီတာ32 kHz 9303ညာနဲ့9383ညာဖိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုပြန်နားထောင်မယ်ရှင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နေည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
ခုတော့အပတ်စဉ်အစီအစဉ်တွေစပါတော့မယ်စီးပွားရေးအကြောင်းမပြောပြင်အင်တာဗျူးတွေစကြပါလေမြန်မာနိုင်ငံရဲ့လက်တွေ့နိုင်ငံရေးမှာတရုတ်နိုင်ငံကအမေရိကန်တက်ပိုပြီးဗျူဟာမြောက်နှွားမှုနိုင်မှာဖြစ်ပေမဲ့အမေရိကန်အနေနဲ့မြန်မာနိုင်ငံမှာဖက်ဒရယ်ဒီမိုကရေစီစနစ်တည်ဆောက်ရေးအလေးပေးတဲ့နိုင်ငံခြားရေးမူဝါဒပိုပြီးကျင့်သုံးသင့်တယ်လို့ဒေသတွင်းပညာရှင်တို့ကထောက်ပြလိုက်ပါတယ်မြန်မာနိုင်ငံရဲ့ပြည်ထောင်စုစနစ်အကြောင်းသူတင်နာပြုစာရန်ရေးသားနေတဲ့တမဆက်တက်ကသူအရှိတော်အရှာလေးလာရေးဌာနကတွဲဘက်ပါမခွာဒေါက်တာလူလျာပတ်ပရီချာရက်ကိုကိုငင်းညာရေးကဆက်တွေ့မိများထားပါတယ်
We have seen more engagement from global powers.
Okay, ပထမဆုံးတော့မြန်မာအရေးမှာအမေရိကန်ရောဒီရောကထိတွေ့မှုတွေရှိနေချိန်မှာဒီအခြေတဲ့ဖြစ်ရှင်းတဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့ဒေတာတွေမှာအမေရိကန်ရဲ့မူဝါဒကဘယ်လောက်ထိထိရောက်တယ်လို့ထင်ပါတယ်လဲ။အမေရိကန်နဲ့ဘာတွေထပ်လုပ်ဖို့လိုမလဲမြတ်။ What more could the US do?
US foreign policy should focus on how to develop federalism.
American ပြည်ထောင်စုက democracy federal ပြည်ထောင်စုစနစ်နဲ့ federal democracy မှာစံနမူနာပြဖြစ်တာမျိုးမြန်မာပြည်သူတွေအတွက် federal စနစ်နဲ့ democracy ဖွံ့ဖြိုးတိုးတက်ရေးအပေါ်အလေးထားတဲ့နိုင်ငံခြားရေးမူဝါဒကိုပို့ပြီးတော့အလေးပေးတဲ့ထင်ပါတယ်။မြန်မာနိုင်ငံကိုကူညီဖို့မှာပြည်သူတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအပြင် democracy တန်ဖိုးတွေဖွံ့ဖြိုးတိုးတက်ရေးတရားဥပဒေစိုးမိုးရေးနဲ့ democracy ကိုအခြေခံတဲ့ဒေသန္တရအုပ်ချုပ်ရေးစနစ်မျိုးဘယ်လိုထူထောင်မယ်ဆိုတာတွေကိုပါကူညီပေးဖို့လိုပါတယ်။ဒီနေရာမှာအမေရိကန်ကတရုတ်ထက်ပိုကောင်းဒီမိုကရေစီဖြစ်ထွန်းဖို့အတွက်အစိုးရတရက်ကိုဘယ်လိုဖန်တီးမလဲဆိုတာပါဒါပေမဲ့အမေရိကန်နဲ့တရုတ်ကြားကွာခြားချက်ကမြန်မာနိုင်ငံနဲ့ပထဝီဝင်အနေထားဖြစ်ပါတယ်ဒီနေရာမှာတရုတ်ကအာသာနေတော့မြန်မာနိုင်ငံရဲ့ပထဝီဝင်နိုင်ငံရေးကိုထိန်းချုပ်နိုင်ဖို့သူ့အာဏာကိုအသုံးချနိုင်ပါတယ်ပထဝီဝင်နိုင်ငံရေးအရပြိုင်ဆိုင်နိုင်မှုမှာအမေရိကန်နဲ့ရှင်ပိုလုံနိုင်မှာပါဒါကြောင့်မဝေးတော့တဲ့အနာဂတ်မှာလက်တွေ့နိုင်ငံရေးကိုကြည့်မယ်ဆိုရင်တရုတ်နိုင်ငံနဲ့ရှင်ပြိုင်ဖို့အတွက်အမေရိကန်ကသူ့ရဲ့ပါဝါကိုတိုးမြင့်ဖို့လိုနေတယ်လို့ကျွန်တော်ထင်ပါတယ်ဒါလိုမှမဟုတ်ရင်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့ဗျူဟာမြောက်နယ်ပယ်ကဏ္ဍတွေမှာလွန်မှုထိန်းချုပ်လာနိုင်မှာဖြစ်လို့အမေရိကန်တွက်ကမြန်မာနိုင်ငံမှာမဟာဗျူဟာကျတဲ့ဆုံးရှုံးမှုတွေဖြစ်လာနိုင်ပါတယ်။ဒါပေမဲ့ဒီမိုကရေစီတန်ဖိုးတွေတရားဥပဒေစိုးမိုးရေးရည်ရှိတည်ထောင်ခံပြတဲ့ဖွံ့ဖြိုးတိုးတက်ရေးဘက်ကြည့်ရင်တော့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကမတူညီကွဲပြားတဲ့နိုင်ငံရေးရသက်ဆိုင်သူအားလုံးအတွက်အကျိုးကျေးဇူးအများကြီးပေးနိုင်မယ်လို့ကျွန်တော်ထင်ပါတယ်။ဥပမာပြရရင် KNU ကရင်မျိုးသားအစည်းအရုံးကိုကြည့်ပါ။သူတို့ရဲ့အာဏာတည်ဆောက်ဖွဲ့စည်းပုံကိုကြည့်ရင်အဓိကနိုင်ငံရေးအဖွဲ့အစည်းအင်အားစုကကွန်ကရက်ဖြစ်ပါတယ်။ဒါကအမေရိကန်ပုံစံနဲ့အလွန်ဆင်တူပါတယ်။အမေရိကန်အနေနဲ့ဒီလိုမျိုးအောက်ခြေကနေအပေါ်ကိုချဉ်ကပ်တဲ့နိုင်ငံရေးစနစ်အဆောက်အုံလိုမျိုးကိစ္စရပ်တွေမှာဖြည့်ဆည်းပေးနိုင်ပါတယ်ပို့ပြီးတော့ပြီးပြည့်စုံအောင်လုပ်ပေးနိုင်ပါတယ
် Yes but as many suggest the US direct interest in Myanmar is also
Okay American ရဲ့တရက်အကျိုးစီးပွားကလည်းတရုတ်နဲ့ဆိုင်တော့နည်းတယ်လို့ပြောကြတယ်ရှိတာပေါ့လေနောက်တစ်ခုကတော့တရုတ်ကအခုရွေးကောက်ပွဲကိုတက်တက်တော်တော်လုပ်နေပါတယ် ASEAN ကိုလည်းပတ်မုတ်ကူညီဖို့ပြောနေတယ်တကယ်လို့အာဏာသိမ်းစစ်ကောင်စီကသာသူတို့ပြောထားတဲ့အတိုင်းရွေးကောက်ပွဲကျင်းပနိုင်မယ်ဆိုရင်အာဆီယံကလက်ခံပြီးထောက်ခံမယ်လို့ထင်လားခင်ဗျဒီရွေးကောက်ပွဲချင်းကပ်မှုရဲ့တက်ရောက်မှုတွေကဘာတွေဖြစ်မလဲဒါကဖြစ်နိုင်ခြေအလားအလာရှိတဲ့ထပ်ပေါက်တစ်ခုဖြစ်မလားဆိုလိုတာကရွေးကောက်ပွဲကိုထပ်ပေါက်နည်းပြအဖြစ်အာဆီယံကရောယူဆမလား
elections as an exit strategy
good question and it's hard to answer but
တော်လေးကောင်းတဲ့မေးခွန်းဖြစ်ပြီးတော့ဖိအားကပ်ပြီးမယ်ကျွန်တော်ရဲ့အခက်ဖြတ်ချက်အရာပြောရရင်ထူးထူးရွေးကောက်ပွဲကတက်မတော်အတွက်တင့်လျော်တဲ့ထပ်ပေါက်နည်းပြဟာလို့ကျွန်တော်ထင်ပါတယ်ဘုဂျုံမကြီးမြောင်းလန်ကအစုဖွဲ့တချို့နဲ့ပေါင်းစည်းထားတဲ့နိုင်ငံရေးစနစ်အောက်မှာညွန်ပေါင်းဆိုးရတရက်မျိုးကိုသူလိုချင်မယ်ထင်ပါတယ်။ရုပ်ောက်ပွဲပြီးမှလည်းသူ့အနေနဲ့မြန်မာနိုင်ငံရေးနဲ့လူ့အဖွဲ့အစည်းမှာဥဆောင်မှုခန်းကဏ္ဍကနေဆက်ပြီးတော့ပါဝင်နေနိုင်မယ့်အနေအထားမျိုးပါ။ဒါကိုအာဆီယံအတိုင်းအဝန်ရဲ့တုံ့ပြန်မှုမှာတော့အုပ်စုနှစ်စုကွဲနိုင်ပါတယ်ပထမအုပ်စုကတော့ရွေးကောက်ပွဲကိုစန့်ကျင်ကြမယ်ထင်ပါတယ်စစ်တပ်ကအရသာအစိုးရထိန်းချုပ်မှုအောက်မှာရှိတဲ့ Federal Democracy နိုင်ငံဖော်ဆောင်ရေးအတွက်မျိုးသားညီညွတ်ရေးအစိုးရ NUG အစိုးရကိုထောက်ခံပေးဖို့ကြိုးစားတာမျိုးဖြစ်ပါတယ်ဒါပေမဲ့ဒီချိန်ထဲမှာပဲအာဆီယံနိုင်ငံတချို့ကတော့ရွေးကောက်ပွဲလမ်းကြောင်းကကောင်းတယ်လို့ပြောလာနိုင်ပါတယ်ဘကြုံမူကြီးမြောက်လန်ကသာရွေးကောက်ပွဲကိုတကယ်ကျင်ညာလာတဲ့အခါမှာမြန်မာနိုင်ငံကအတိုက်ခံအင်အားစုတွေကြားမှာလဲအုပ်စုတွေကွဲနိုင်ပါတယ်တူတူပြောရရင်တော့ပထမတစ်ခုကအလဲအလတ်သမားတွေပါသူတို့ကလည်းယူကဝင်းမှာဝင်ပါတဲ့တယ်လို့ဆိုတာမျိုးပြောလာနိုင်ပါတယ်ဒါပေမဲ့တခြားတစ်ဖက်မှာလည်းပို့ပြီးတော့သဘောထားခိုင်မာလဲအုပ်စုရှိပါတယ်အာဏာသိမ်းစစ်ကောင်စီကိုဆက်တိုက်ကြမှာပါသူတို့ကအာဏာသိမ်းစစ်တပ်ကိုအမြင့်ပြတ်ချေမှုန်းပြီးတိုင်းပြည်မှာ Federal Democracy စနစ်ထူထောင်လိုကြပါတယ်ဒါကြောင့်ထူထူရွေးကောက်ပွဲသာကျင်းပလာနိုင်မယ်ဆိုရင်အတိုက်ခံအဖွဲ့တွေကိုအဓိကအုပ်စုနှစ်စုခွဲစီမှာဖြစ်တယ်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာလည်းမတူညီတဲ့အမြင်တွေဖြစ်စေလာမှာပ
ါ Yes okay ဖြစ်လာနိုင်ခြေရှိတဲ့လူမျိုးစုနိုင်ငံရဲ့အခင်းချင်းကတော့ဘယ်လိုဖြစ်လဲခင်ဗျာ
I think briefly Myanmar can be divided.
နိုင်ငံမြန်မာနိုင်ငံရေးပထဝီဝင်အနေအထားကိုကဲဖြတ်ကြည့်ရင်တော့မြန်မာနိုင်ငံဟာအခုအခိုက်အတန့်မှာနဲ့တိတ်မဝေးတော့တဲ့အနာဂတ်မှာအဓိကအပိုင်းနှစ်ပိုင်းခွဲနိုင်မယ်လို့ကျွန်တော်ထင်ပါတယ်ပထမတစ်ခုကတော့စစ်တပ်ကဆက်လွန်မိုးထားနိုင်မယ်မြန်မာပြည်ရဲ့အလဲဘဟုဒေသပါဒါပေမဲ့ဒီနှစ်ပွင့်လင်းရသည်ရောက်ရင်အတိုက်ခံအဖွဲ့တွေကမြန်မာပြည်အလဲပိုင်းကိုပို့ပြီးတော့ထိုးဖောက်ဝင်ရောက်နိုင်မယ်အခြေအနေရှိပါတယ်မမဟုတ်ရင်နေပြည်တော်ကိုပို့ပြီးတော့မတည်မငြိမ်ဖြစ်အောင်လုပ်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။ဒါကိုမွေးတော့တဲ့အနာဂတ်မှာစောင့်ကြည့်ရမယ်လို့ထင်ပါတယ်။ပြီးတော့နောက်တစ်ပိုင်းကမြန်မာပြည်ရဲ့ဗဟိုဒေသအပြင်ဘက်ကတခြားဒေသတွေနေဆက်ဒေသတွေရှိပါမယ်။အဲ့ဒီဒေသတချို့မှာတော့ Confederate ပုံစံဖွဲ့စည်းပုံမျိုးပေါ်ပေါက်လာနိုင်ပါတယ်။ ဥမာရခိုင်ဒေသလိုမှာပေါ့။နောက်ရှမ်းပြည်သူတို့ဖြင့်ရှမ်းပြည်မြောက်ပိုင်းဝါဒေသတောင်ပိုင်းမြောက်ပိုင်းအဲ့ဒီဒေသတွေမှာ Confederate ဖွဲ့စည်းပုံအသစ်ဖြစ်ကောင်းဖြစ်လာနိုင်ပါတယ်။အခြေအနေတွေကလည်းရှုပ်ထွေးနိုင်ပါတယ်။တောင်ကြီးမြို့တစ်ဝိုက်ကိုကြည့်ရင်တမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်။တောင်ကြီးမြို့အနီးအနားတစ်ဝိုက်မှာရှမ်းလူမျိုးတွေနဲ့ပအိုးလူမျိုးတွေထိတိုက်တွေ့လာနိုင်တာမျိုးတွေလည်းရှိနိုင်ပါတယ်။ဒါလို့ရှုပ်ထွေးတဲ့နိုင်ငံကြီးမြေမျက်နှာပြင်သူမျိုးမျိုးရှိနေတဲ့မြန်မာနိုင်ငံအတွက်တကယ့်အခြေအနေမှကိုသုံးသပ်ဖို့ကပြင်ပပညာရှင်တွေအတွက်အတော်လေးခက်ခဲပါတယ်။ကျွန်တော်ရဲ့လေးလာမှုအကဲဖြတ်ချက်အရဆိုရင်တော့ဒီလိုရှုပ်ထွေးလာတဲ့နိုင်ငံကြီးမြေမျက်နှာသွင်းပြင်ဟာကြီးမားတဲ့စင်ခေါ်မှုတွေကတခုဖြစ်လာမယ်လို့ကျွန်တော်ထင်ပါတယ
်။
One final question in your okay now so တခုမေးချင်ပါတယ်ပညာပိုင်းဆိုင်ရာကျွမ်းကျင်စုတူအမြင်နဲ့သုံးသပ်ရင်မြန်မာနိုင်ငံမှာပြည်ဝတဲ့ Federal ပြည်ထောင်စုစနစ်နိုင်ငံထူထောင်နိုင်ရေးဘလောက်မျှော်လင့်ချက်ရှိလဲဗျဘလောက်ကောင်းမြင်နိုင်မလဲခင
်ဗျ I think we should turn back to
ဒါဆိုရင်တော့ပင်လုံစနစ်ဖြစ်ထွန်းလာခဲ့တဲ့1948ခုနှစ်မြန်မာနိုင်ငံတော်ဖွဲ့စည်းရေးလုပ်ငန်းစဉ်အချိန်အထိပြန်ကြည့်တဲ့ထင်ပါတယ်ပင်လုံစာချုပ်မှာကမြန်မာနိုင်ငံမှာနိုင်ငံတော်တိဆောက်ရေးစီမံကိန်းတွေရေးဆွဲနိုင်ဖို့ပထဝီဝင်ဒေသအခြေပြုဖက်ဒရယ်စနစ်ကိုအခြေခံတဲ့တွဲခေါ်မှုတွေပါဝင်နေပါတယ်။ပင်လုံရဲ့အမွေအနှစ်ကတနည်းတစ်ပုံအသုံးဝင်နိုင်ပါတယ်။အဲ့ဒီချိန်တုန်းကဗိုလ်ချုပ်ဆန်းကကမ္ဘာနိုင်ငံအများအပြားကဖက်ဒရယ်ဖွဲ့စည်းပုံတွေကိုစူးစမ်းလေ့လာခဲ့ပြီးမှမြန်မာနိုင်ငံကပြည်ပခါတွေကိုဖြည့်ရှင်းနိုင်ဖို့အသုံးဝင်တဲ့အစိတ်အပိုင်းတချို့ကိုပေါင်းစပ်ထည့်သွင်းခဲ့ပါတယ်။ဆိုတော့မြန်မာနိုင်ငံမှာကဟိုးလွန်ခဲ့တဲ့နှစ်ပေါင်းများစွာကလေးကအ ਨੇ ဆုံးအဆင့်ဗိုလ်ချုပ်ဆန်းရဲ့နိုင်ငံရေးစိတ်ကူးစိတ်တမ်းနဲ့သူရဲ့တိုင်းရင်းသားခေါင်းဆောင်တို့နဲ့စစ်ဆက်ညှိနှိုင်းရေးလုပ်ငန်းစဉ်တွေကဖက်ဒရယ်စနစ်မူပေါင်းအောက်မှာရှိနေခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်အခုချိန်မှာလည်းပင်လုံရဲ့အမွေနှစ်ကအသုံးဝင်ပါတယ်။ဒါပေမဲ့ဒါကမလုံလောက်သေးဘူးလို့ကျွန်တော်ထင်ပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေကိုကင်ထွယ်ဖြေရှင်းဖို့ပင်လုံအမွေနှစ်တစ်ခုတည်းနဲ့လည်းမလုံလောက်တော့ပါဘူး။ချိန်တွေကအများကြီးပြောင်းလဲသွားပါပြီ။ဒါကြောင့်လက်ရှိမြန်မာနိုင်ငံတိဆောက်ရေးပြီးသူကပညာရှင်တွေကကမ္ဘာနေရာအများအပြားကဖက်ဒရယ်ပြည်ထောင်စုစနစ်ကျင့်သုံးတဲ့နိုင်ငံတွေကိုလေ့လာသင့်ပါတယ်။ဒါကခက်ခဲနိုင်ပါလေ။ဒါပေမဲ့ Federal စနစ်တိဆောက်ရမှာအခြေခံကြတဲ့အစိတ်ပိုင်းတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးရသက်ဆိုင်သူအားလုံးဘုံသဘောစံတာတစ်ခုရယူထားနိုင်ရင်တော့ဖြစ်နိုင်ပါလေ။ဥပမာအာဏာခွဲဝေမှုလိုမျိုးမှာပါ။ဆိုတော့ညီကုန်းချုပ်ရရင်မြန်မာနိုင်ငံမှာဘယ်အစိုးရစနစ်ကိုခိုင်မာထူထောင်မယ်ဆိုတာခန့်မှန်းဖို့စောလုံးပါလေ။ Democratic Federal စနစ်ဖြစ်လာနိုင်ပါလေ။ဘ ਹੁ ချုပ်ကံမှုပို့ပြီးတော့ short ချထားတဲ့ Confederate စနစ်ကိုလည်းဦးတည်သွားနိုင်ပါလေ။ဒါမှမဟုတ်နိုင်ငံရေးမတည်ငြိမ်မှုတွေဆက်ဖြစ်ပြီးတော့အပြည့်အဝကြရှုံးနိုင်ငံအဖြစ်ကိုလည်းရောက်သွားနိုင်ပါတယ်။ဒါလို့မတည်ချမရေရာမှုတွေဆက်လက်ဖြစ်ပေါ်နေပြီးမယ်။တခြားနိုင်ငံရေးယူဆတွေရှိနေပြီးမယ်။ဖက်ဒရယ်စနစ်နဲ့ဖက်ဒရယ်မူပေါင်းသဘောတရားကအရေးကြီးတဲ့ခန်းကဏ္ဍမှာရှိပါတယ်။ဖက်ဒရယ်စနစ်ကပဲမြန်မာနိုင်ငံရဲ့နိုင်ငံတော်တည်ဆောက်ရေးအစီအမံနဲ့ပြည်ပခဖြေရှင်းရမှာအခြေခံသဘောတရားဖြစ်ပါတယ်
။ For the country state building project
။ကိုကြီးညာမြန်မာနေတာပါ။အခုတော့လူမှုရှုကင်းကိုမြင့်ပြီးစီးပွားရေးကြည့်ကြအောင်ပါ။အမေရိကဒုတိယသမ္မတကမလာဟဲရစ်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့အုပ်စုလုံးကငွေကြေးဖောက်ပွားမှုကင်တွယ်ဖို့နဲ့အလုံသမားတွေရတဲ့ပေါ့စုငွေပေါ်မှာပြည်ထောင်စုအခွန်မကောက်ရေးတို့ကိုကတိပြုထားကြပါတယ်။ဒါပေမဲ့လက်တွေ့အခေါက်ထဲဖော်နိုင်ဖို့ကတော့မလွယ်ဘူးလို့ကြွန့်ချင်သူတွေကဆိုကြပါတယ်။ VOA ရဲ့အေဘီရောဆိုင်ယာဘျူရိုအကြီးကဲပက်စီဝီဒကုဆွာရဲ့သတင်းဆောင်ပေါင်းကိုစီးပွားရေးစီစဉ်မှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်။
American Democrat Yo Republican Yo Mesana Shin အလုံးတသဘောတည်းရှိကြတဲ့ကိစ္စများရှိလားဆိုရင်တော့ရှိတယ်လို့ပြောရမှာပါ Virginia ပြည်နယ်က Mesana Shin James Russell ကအခုလို့ပြောပါတယ်
I just see prices keep increasing by
25% 50% နဲ့ဈေးနှုန်းတွေကတဖြည်းဖြည်းတက်လာပါတယ်ရှိတဲ့ငွေနဲ့လောင်းငါဖို့ကမလွဲတော့ပါဘူး
နိုဝင်ဘာလရွေးကောက်ပွဲအချိုကာလမှာပြိုင်ပွဲနှစ်ဦးဖြစ်တဲ့ဒုတိယသမ္မတကမလာဟဲရစ်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့နှစ်ဦးစလုံးကငွေကြေးဖောင်းပွားမှုအရေးကိုအာရုံစိုက်ထားကြပါတယ်။ဒီမိုကရက်သမ္မတလောင်းဒုတိယသမ္မတကမလာဟဲရစ်ကတော့အစားအသောက်နဲ့စားသောက်ကုန်တွေမှာစိတ်ချိုက်ဈေးနှုန်းပြောင်းလဲမှုကိုပြည်ထောင်စုအဆင့်တက်မြှင့်ဖို့နောက်တနှစ်သားကလေးငယ်တဦးအတွက်မိသားစုကိုဒေါ်လာ6,000အခွန်လျှော့ပေးရေးနောက်ပထမဆုံးအကြိမ်အိမ်ဝယ်မဲ့သူတွေအတွက်ဒေါ်လာ2,000ခွဲကျော်ပေးမဲ့အစီအစဉ်တွေကိုဒုတိယသမ္မတကမလာဟဲရစ်ကကြေညာထားပါတယ်။စီးပွားရေးမူဝါဒနဲ့ပတ်သက်ပြီးသူမရဲ့ပထမဆုံးမိန့်ခွန်းမှာဝင်ငွေနည်းနဲ့လူလက်တန်းစားအမေရိကန်တန်းတရာကျော်အတွက်အခွန်ဖြတ်တောက်မှုအပါအဝင်အဆိုပြုချက်တွေကိုကမလာဟဲရစ်ကပြောဆိုခဲ့တာဖြစ်ပါတယ်။မေဆနာရှင်အများပြရဲ့စွရင်ချက်တွေဖြစ်တဲ့အိမ်စင်းနှုတ်နဲ့စားတောက်ကုံစင်းနှုတ်ကြီးမြတ်မှုကိုကင်တွဲမဲ့အစီအစဉ်တွေကိုမိန့်ကိုမှထည့်သွင်းပြောဆိုပါတယ်
လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာအနိုင်ရရေးအတွက်သူမနဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ကြားအကြိမ်နဲ့ရှင်ပြိုင်နေရတဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်ရာလီကမဲဆွယ်စည်းရုံးပွဲတစ်ခုမှာဒုတိယသမ္မတဟဲရစ်ကအခုလိုပြောဆိုခဲ့တာလည်းဖြစ်ပါတယ်
When I am elected president, I will make it.
ဒီကောက်ခံသမ္မတဖြစ်လာတဲ့အခါမှာအမေရိကန်အားလုံးအတွက်ကုန်ကြဈေးတွေလျှော့ချပြီးစီးပွားရေးပိုပြီးလုံခြုံမှုရှိလာစေဖို့ထိတ်တန့်ဦးစားပေးတခုအနေနဲ့ဆောင်ရွက်ပါမယ်
။အဓိကအသားထုတ်လုပ်ငန်းကြီးတွေကိုပြစ်မှတ်ထားပြီးလုပ်ငန်းကြီးတွေစိတ်ကြိုက်ဈေးမြင့်မှုကိုပြည်ထောင်စုအနေနဲ့တားမြစ်ဖို့လဲဒုတိယသမ္မတကမလာဟဲရစ်ကအဆိုပြုပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ကတော့
Does anyone here feel richer under
Kamala Harris? Kamala Harris ကဲကမလာဟဲရစ်နဲ့ခရစ်ကက်ဂျိုးတို့လက်ထက်မှာပိုပြီးချမ်းသာလာတယ်လို့ထင်တဲ့သူများရှိပါသလား? Kamala Harris နဲ့ခရစ်ကက်ဂျိုးတို့လက်ထက်မှာဈေးကျလာတာများရှိပါသလား?
Tamara Houghton နဲ့ Trump ကတော့လုပ်ငန်းတွေအတွက်ကုန်ကျစရိတ်များစေတဲ့စည်းမျဉ်းစည်းကမ်းတွေကိုဖယ်ရှားပြီးကုန်စည်နှုန်းကျအောင်လုပ်ဖို့စီစဉ်ထားကြောင်းပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ဒါအပြင်ရေနံနဲ့သဘာဝဓာတ်ငွေထုတ်လုပ်မှုကိုတွန်းမြင်ပြီးကုန်စည်နှုန်းကြီးမြင့်မှုကိုတိုက်ဖြတ်မယ်အကြောင်းသမ္မတဟောင်းထရန့်ကပြောပါတယ်။ဘိုင်းပါတီစင်ပေါ်လစီစင်တာကစီးပွားရေးမူဝါဒအစီအစဉ်ရဲ့တွဲဖက်ညွှန်ကြားရေးမှူးအန်ဒရူးလော့ဒ်က Zoom ကနေအခုလိုပြောပါတယ်
။ It is highly unlikely that any single
policy လက်ရှိငွေကြေးဖောင်းပွားမှုအစဉ်ကနေစီးပွားရေးအတွက်ဗဟိုပံရဲ့ရေရှည်ရည်မှန်းချက်ဖြစ်တဲ့နှစ်ရာခိုင်နှုန်းအထိငွေကြေးဖောင်းပွားမှုကိုလျှော့ချတဲ့နေရာမှာသမ္မတတဦးရဲ့မူဝါဒတစ်ခုတည်းနဲ့ထိတိယောက်ယောက်တည်ရောက်မှုရှိဖို့ဆိုတာကတော့အတော်လေးမဖြစ်နိုင်ပါဘူ
းဇူလိုင်လမှာငွေကြေးဖောင်းပွားမှုက300ခိုင်နှုန်းအထိကျဆင်းခဲ့ပြီးဒါဟဆိုရင်2020ခုနှစ်မတ်လနှောင်းပိုင်းပထမဆုံးအချိန်ဖြစ်ကျဆင်းခဲ့တာဖြစ်ပေမဲ့အမေရိကန်ပြည်သူတွေမှာတော့အထင်အားနေစေဖြစ်ပါတယ်လက်လျက်အယောင်တိုးလာပြီးအလုပ်လက်မဲ့လဲကျဆင်းလာပြီးစီးပွားရေးပညာရှင်အများစုကစီးပွားကျမှုနဲ့ပတ်သက်ပြီးသတိပေးပြောဆိုတာမရှိတော့ပါဘူးဒါပေမဲ့လဲစီးပွားရေးတစ်ခုလုံးကြန့်ခိုင်မှုအရေးကတော့မဲဆန္ဒရှင်တွေရဲ့အဓိကစိုးရိမ်ချက်တစ်ခုဖြစ်ရှိနေပြီးမဲဆွယ်စည်းရုံးမှုတွေမှာလဲအဓိကထိုးနှက်စရာအချက်ဖြစ်နေပါတယ် Republican သမ္မတလောင်းတော်နဲ့ Trump က
We're not going to let this incompetent socialist lunatic.
ဒီချင်းမရှိအသိဉာဏ်မဲ့တဲ့ socialist တွေကျွန်တော်တို့စီးပွားရေးကိုနောက်ထပ်လေးနှစ်ဆက်လက်ဖျက်ဆီးခွင့်မပေးပါဘူး။ကျွန်တော်တို့နိုင်ငံဖျက်ဆီးသွားပါလိမ့်မယ်
။ Harris ကတော့
Compare my plan with what Donald Trump intends to do.
Donald Trump လုပ်ဖို့ရည်ရွယ်ထားတဲ့အစီအစဉ်နဲ့ကျမရဲ့အစီအစဉ်ကိုနှိုင်းယှဉ်ကြည့်ပါ။သူကဂရေးကျယ်တထည်ကြီးတွေလိုတနည်းပြီးတနည်းအကြီးအကျယ်အခွင့်လျှော့ပေးဖို့စီစဉ်ထားပါတယ်။စီးပွားရေးလုပ်ငန်းကြီးတွေရဲ့အခွင့်ကိုလည်းဒေါ်လာ1 trillion ကျော် short ချဖြတ်တောက်ဖို့စီစဉ်ထားပါတယ်
။ဝန်ဆောင်မှုလုပ်ငန်းတွေနဲ့ဟိုတယ်လုပ်ငန်းတွေကလုပ်သားတွေရတဲ့ပေါက်စုငွေအပေါ်မှာလည်းပြည်ထောင်စုအခွန်ကိုဖယ်ရှားပေးဖို့သမ္မတလောင်းနှစ်ဦးစလုံးကကတိပေးကြပါတယ်။ဒီအဆိုပြုချက်ဟာဆိုရင်ပေါက်စုငွေမရကြတဲ့ fast food အလွယ်စားစားသောက်ဆိုင်ကဝန်ထမ်းတွေဒါမှမဟုတ်လည်းဝင်ငွေနဲ့လုပ်သားတွေအတွက်အထောက်အကူမဖြစ်သလိုကုန်ကျစရိတ်များပြီးအလွယ်သုံးစားလုပ်လာနိုင်တဲ့လူတွေတုံးသက်သူတွေကဝေဖန်ကြပါတယ်။အခုမူဝါဒစင်တာကအကြီးအကဲပညာရှင်စတီဗင်ရောဆန်သဲကအခုလိုပြောပါတယ
် How can we be sure that it's deserving working people
လူပေါင်းများစွာကသူတို့ရဲ့အပိုးစုကျင်းတဲ့လုပ်ငန်းဆောင်ရွက်မှုအခကျင်းငွေတွေကိုပေါင်းစုငွေလိုလုပ်ပြီးသူတို့အတွက်အခွန်ကင်းလွတ်ခွင့်ဖွင့်ပေးသလိုမဖြစ်အောင်ဘယ်သူတွေခံစား권ရှိတယ်လဲဆိုတာကိုဘယ်လိုတတ်မှတ်ကြမှာလဲ
အရင်ကတော့အဓိကကျတဲ့စီးပွားရေးကိစ္စတွေမှာထရန့်ကိုမဲဆန္ဒရှင်တွေကပိုပြီးတော့ကြိုက်ကြပါတယ်။လက်ရှိသမ္မတဂျိုးဘိုက်ဒန်ထက်ထရန့်လက်ထက်မှာဘန်ဒါရေးပိုပြီးကောင်းလာလိမ့်မယ်လို့အမေရိကန်တွေကရှုမြင်ကြောင်းလူမှုသဘောထားစစ်တမ်းအတော်များများကဖော်ပြချပါတယ်။ဒါပေမဲ့လည်း Financial Times သတင်းစာနဲ့ Michigan တက္ကသိုလ် Rock စီးပွားရေးချောင်းတို့ပူးတွဲကောက်ယူတဲ့သုတေသနစစ်တမ်းမှာတော့ကမလာဟဲရစ်လက်ထက်မှာစီးပွားရေးပိုကောင်းမယ်လို့ယုံကြည်သူ42ရာဂိုင်နှုန်းရှိလာပြီးဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့ဇူလိုင်လအတွင်းလက်ရှိသမ္မတဘိုင်ဒန်ရရှိခဲ့တာထက်ခုနှစ်မှတ်ပိုတိုးလာတာဖြစ်ပါလေရှင
်မတ်တိုင်ငထရဲ့စီးပွားရေးစီစဉ်မှာအခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချက်ပါတယ်အမေရိကန်ပြည်ထောင်စုမှာအသက်အရွယ်ကျမရဲ့အခြေအနေကြောင့်အချိန်ပြည့်စောင့်ရှောက်မှုလိုအပ်တဲ့ဘိုးဘွားတွေအတွက်ဘလို့စောင့်ရှောက်မှုစနစ်တွေရှိနေပါသလဲ။ကယ်လီဖိုးနီးယားပြည်နယ်မှာဘိုးဘွားစောင့်ရှောက်ရေးဂီယာ၃ခုဖွင့်ထားတဲ့ Alondra The G စောင့်ရှောက်ရေးလုပ်ငန်းပိုင်ရှင်မတ်တင်တင်အင်းနဲ့မဆုမြတ်မုံကမေးမြန်းထားပါဗျ။
အမေရိကန်ပြည်ထောင်စုမှာမိသားစုဝင်ရည်အနေနဲ့ဒီအပြည့်အဝအချိန်ပြည့်စောင့်ရှောက်မှုမပေးနိုင်တဲ့တက်ကြီးရွယ်ဝတွေအတွက်ကိုကျန်းမာရေးကအစဝန်ဆောင်မှုပေးစောင့်ရှောက်တဲ့တက်ကြီးကြီးဟာတွေရှိပါတယ်။အမေရိကန်မှာအသက်ကြီးလာရင်ဒီလိုကြီးဟာတွေမှာနေရဖို့များတာမို့ဘသူမဆိုကြိုတင်ပြင်ဆင်ထားတယ်လို့ကယ်လီဖိုးနီးယားပြည်နယ်မှာဒီတက်ကြီးစောင့်ရှောက်ရေးလုပ်ငန်းကိုတည်ထောင်ထားတဲ့မတ်တင်းသေးအေးကပြောပါတယ်။ဘလို့ပြင်ဆင်မှုတွေကိုလုပ်ထားတင်ပါတယ်။တကြီးရွယ်ကိုစောင့်ရှောက်ရေးကိဟာ၃ခုအပြင်အိန္ဒိယရောက်စောင့်ရှောက်မှုပေးတဲ့ Alandra Home Care လုပ်ငန်းကိုတည်ထောင်သူမတ်တင်သေးအင်းနဲ့မေးမြန်းထားပါတယ်ရှင်
။ဒီမှာကဒီကယ်လီဖိုးနီးယားပြည်နယ်ပေါ့နော်ဆန်ဖရန်စစ္စကိုမြို့အနီးမှာရှိတဲ့အော့ကလန်မြို့မှာကနှစ်ခုဖွင့်ထားပါတယ်။ပြီးတော့နောက်တစ်ခုကကျတော့ဒီနယူးယောက်ဆိုတဲ့မြို့ကလေးမှာဖွင့်ထားပါတယ်အမ။ Facility တစ်ခုကိုတော့လူ6ယောက်ပေါ့လူဦးရေဘိုးဘွား6ယောက်ကိုညီမတို့လက်ခံထားပါတယ်ဟုတ်ကဲ့။
ဆိုတော့ American ပြည်ထောင်စုမှာဒီအသက်ကြီးလာတဲ့အခါပေါ့နော်သူတဖြင်းကဒီကျမရဲ့အခြေအနေကြောင့်မလို့ဒီအချိန်ကြီးစောင့်ရှောက်မှုလိုတဲ့တက်ကြီးရွယ်ဝတွေဆိုလို့ရှိရင်အမတသိရိုးလိုမျိုးဒီပုဂ္ဂလိကပိုင်းတက်ကြီးစောင့်ရှောက်ရေးဂေဟာတွေမှာဟိုနေကြရတယ်ပေါ့လေဆိုတော့အဲ့လိုဂေဟာတွေမှာနေထိုင်နိုင်ဖို့အတွက်ကဟိုဘယ်လိုမျိုးကြိုတင်ပြင်ဆင်ထားဖို့လိုပါလဲဒီငွေကြေးပိုင်းကအစားပေါ့နော်အဲ့ဒါကိုလည်းရှင်းပြပေးပါရှင့
်ဒီနိုင်ငံမှာတော့ပေါ့နော်ဟိုအသက်ကြီးလာပြီဆိုလို့ရှိရင်ပင်စင်ကသူတို့ဒီအစိုးရကပေးတာတွေနဲ့ပတ်သက်ပြီးတော့သူတို့ကသတ်မှတ်ထားပါတယ်မဟုတ်ပေးစင်ဝင်ဝင်များတယ်ပိုင်ဆိုင်မှုတွေများတယ်ဆိုလို့ရှိရင်တော့ညီမတို့ဒီအစိုးရကပေးတဲ့ program တွေနဲ့ qualify မဖြစ်ဘူးမဖြစ်တဲ့တကြောင်မို့လို့ကိုကိုတိုင်းပဲကိုအိတ်သေးရပဲကိုထုတ်ပေးရပါတယ်အမတကယ်လို့လစာကနည်းတယ်ဒီပေးစင်လစာကရတာနည်းတယ်ဆိုလို့ရှိလို့ရှိရင်တော့သူတို့သတ်မှတ်ထားတဲ့ဝင်ငွေပေါ့နော်တစ်ထောင်တန်သိဖြစ်သေး2000တန်သိဖြစ်သေးပေါ့အဲ့လောက်ရှိတဲ့လူမျိုးဆိုလို့ရှိရင်ဝင်ငွေနည်းတယ်လို့သူတို့သတ်မှတ်တယ်ပေါ့နော်ဆိုတော့အဲ့လိုလူမျိုးဆိုလို့ရှိရင်တော့တို့အစိုးရကနေပြီးတော့ Medicare တို့ Medicare Group ကနေပြီးတော့ဒီဇယိတ်တွေကိုတို့ပေးပေးတယ
်။ကျန်းမာရေးထောက်ပံ့တဲ့ဇယိတ်တွေပေါ့
။ဟုတ်ကဲ့မှာဟုတ်ကျန်းမာရေးထောက်ပံ့တဲ့ဇယိတ်တွေကိုတို့ပေးပေးတယ်။ပေးပေးပြီးတော့တို့ကတချို့တွေကျက်တော့ဟိုကာလတစ်ခုတန်စီပေါ့နော်။တစ်လဖြစ်ဖြစ်မယ်၊နှစ်လဖြစ်ဖြစ်မယ်၊သုံးလဖြစ်ဖြစ်မယ်ပေါ့နော်။တို့ကျန်းမာရေးပေါ်ချင်းနေပေါ်မူတည်ပြီးတော့တို့ပေးပေးတယ်။တချို့တွေကျက်တော့ hospital ဖြစ်သွားတာမျိုးတို့ဝင်ငွေကလုံးဝမရှိဘူး zero ဖြစ်နေတဲ့လူမျိုးဆိုလို့ရှိလို့ရှိရင်တို့အာနောက်ဆုံးအချိန်ရောက်တဲ့အထိပေါ့နော်သူတို့တွေပေးပေးတယ် VA ဆိုလို့ရှိရင်လည်း
ဘယ်ဖြစ်နေလဲဟောင်းနေအတွက်ကို
ညာစစ်မှုရန်ဟောင်းနေအတွက်ကိုညာသူတို့ဒီ VA program ကနေပြီးတော့သူတို့အခွင့်အရေးတွေပေါ့နော်ဆိုအဲ့လိုလိုမျိုးတွေဆိုလို့ရှိလို့ရှိအစိုးရကထောက်ပံ့ပေးတယ်ပေါ့နော်ဆိုတော့ senior တွေအတွက်ကတော့အရင်ကောင်းတယ်သူတို့ program တွေမှာဝင်ပြီးတော့ကိုကကိုရဲ့ qualify ဖြစ်မဲ့အခြေအနေမျိုးကိုကိုကသွားပြီးတော့ရှောက်တယ်ဆိုလို့ရှိလို့ရှိရင်ဒီအစိုးရကအများကြီးသူတို့ထောက်ပံ့ပေးထားပါတယ်
ကိုဘကိုအိတ်ဆိုင်ပြီးတော့ပဲဒီလိုမျိုးပုဂ္ဂလိကတကြီးကြီးဟာဒီမှာနေရမဲ့လူမျိုးတွေအတွက်ကိုကြတော့ဘလိုမျိုးပြင်ဆင်မှုတွေလုပ်ထားတဲ့တယ်လို့အကြံပေးချင်လက်ရှင့
်အဲ့လိုမျိုးဆိုရင်တော့ကိုကကို့မှာမိသားစုတွေမရှိဘူးကိုကိုလည်းဆောက်ရှောက်မဲ့သူမရှိဘူးဆိုလို့ရှိရင်တော့ဟိုတလောက်ပေါ့နော်အနည်းဆုံး5000 6000လောက်ကို့မှာသုံးဖို့အတွက်ဇယိတ်ရှိနေမှပဲညီမတို့လူမျိုးကြီးဟာမှာသွားနေဖို့အတွက်ကိုအဆင်ပြေနိုင်တယ်ပေါ့နော်
ဒီအခုလိုမျိုးဒီအဖိုးခောက်ဟိုယူပရဝင်ဆောင်မှုပေးတဲ့ဒီတက်ကြီးကြီးဟာပေါ့နော်အဲ့မှာဒီအဖိုးဖားရဲ့ဒီကျမရေးဘိုင်းကိုရောဘယ်လိုမျိုးတာဝန်ယူဆောင်ရှောက်ပေးရလဲဆိုတာလည်းရှင်းပြပေးပါရှင
်ဟုတ်ကဲ့မညီမတို့ဆောင်ရှောက်ပေးတာကကြတော့သူတို့ရဲ့ကျမရေးဆိုင်ရာပေါ့စိတ်ပိုင်းဆိုင်ရာရောပြီးတော့တကူရေးတန်ရှင်ရေးအတွက်ကိုပါပေါ့နော်ညီမတို့သုံးခုလုံးပေါ့အဲ့ဒါကိုညီမတို့အဓိကထားပြီးတော့ဆောင်ရှောက်ပေးရတယ်ဘာဖြစ်လဲဆိုတော့ဒီကျမရေးနဲ့ပတ်သက်ပြီးဆိုလို့ရှိရင်စီရောကရှိတယ်လို့ဆိုလို့ရှိရင်ညီမတို့အင်ဆူလင်နဲ့ပတ်သက်ပြီးတော့တို့စားတာတောက်တာဆိုင်ညီမတို့ကတို့ကိုဆောက်ရှောက်ပေးရတယ်ဂရုစိုက်ပေးရတယ်သွေးပေါင်ချိန်တာတွေစီဂျိုတွေလမ်းလျှောက်တာတွေဘာတွေကအစပေါ့နော်အသေးစိတ်ညီမတို့အကုန်လုံးလိုက်လုပ်ပေးရပါတယ်အမပြီးတော့ဒီတကောတန်ရှင်ရေးဆိုလို့ရှိရင်တို့တို့ဒီဒိုင်ပါဝဲတဲ့လူတွေရှိတယ်ဟိုရေးချိုးဖို့အတွက်ကိုအဆင်ပြေတဲ့လူတွေရှိတယ်အဲ့လိုလူမျိုးဆိုလို့ရှိရင်ညီမတို့ကတို့ကိုရေးပိုင်နဲ့ချိုးပေးရတယ်အမအဝတ်စားတွေလည်းလဲပေးရတယ်ပေါ့နော်တို့ရဲ့နေတူပါပေါ့နော်လိုအပ်တဲ့ဟာမှန်သမျှစားတော့စားတာကအစညီမတို့ကသေချာအကုန်လုံးကိုစစ်စစ်ဆက်ဆက်လုပ်ပြီးတော့မှညီမတို့ကပြုစုပေးရတာအဲ့ဒါကြောင့်မို့ညီမတို့အနေနဲ့ဟိုအလုတ်သမားအစပေါ့နော်ညီမတို့ကသေချာရွေးချယ်ပြီးတော့ခံရပါတယ
်အဲ့လိုပြောလို့ဆက်ပြီးတော့မေးချင်တာပေါ့လေဆိုတော့ကိုနဲ့ဒီဆွေမျိုးဟိုတာစင်မဟုတ်တဲ့ဟိုဒစိမ့်ပေါ့နော်တက်ကြီးရွယ်ဦးတွေကိုဆောက်ရှောက်တဲ့လုပ်ငန်းမှာဘာအဓိကကြတယ်လို့ပြောနိုင်မလဲအထူးသဖြင့်ဒီစေတနာထားဖို့နောက်ဒီစာနာမှုရှိဖို့ကဘလောက်ဟိုအရေးကြီးတယ်လို့ရောညီမအနေနဲ့ပြောနိုင်မလဲရှင့
်ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့ပေါ့နော်ကဲပြပါတယောက်လှုပ်တော့မယ်ဆိုလို့ရှိရင်ဒီစိတ်ဓာတ်ပိုင်းဆိုင်ရာကပေါ့နော်အရန်ကိုကောင်းနေမှဒီလုပ်ငန်းနဲ့ရေးရှည်လုပ်လို့ရတယ်ပေါ့နော်ဆိုတော့ဒီကိုယ့်ရဲ့အဖိုးတွေအဖွားတွေလိုမျိုးကိုစိတ်ဓာတ်မျိုးထားနိုင်မှဒီလုပ်ငန်းအတွက်ကိုအစအရန်အရှင်ပြေအဲ့ကြောင့်ညီမအမြဲတမ်းပြောတယ် this job is not for everyone ပေါ့နော်ဆိုတော့ဟာကြတော့လူတိုင်းလူတိုင်းကဒီလုပ်ကိုလုပ်ဖို့ဆိုတာကဟို လာစားကောင်းတယ်ဆိုပေမဲ့လေသိရမလားလူတိုင်းကမလုံနိုင်ဘူးပေါ့နော်အဲကြောင့်မလို့ညီမတို့ကဒီစိတ်ပိုင်းဆိုင်ရာအရာလည်းပြင်ဆင်ထားရတယ်ပြီးတော့အတွေးပေါ့ကိုကတွေးတက်ကြတယ်အမရဖြည့်တွေးပေးရတယ်ပေါ့နော်တချို့ကြတော့ဘယ်လိုပြောမလဲဆိုတော့ဒီလူကြီးတွေဆိုတာကအသက်ကြီးနေပြီနော်ပြီးတော့ dementia client နေရှိတယ်ဆိုတဲ့ခါကျတော့သူတို့စိတ်ပိုင်းဆိုင်ရာကပုံမှန်မဟုတ်ဘူးလေနော်ဆိုတဲ့ခါကျတော့ဒါတွေကိုကိုကနားလည်ပြီးတော့ဖြည့်တွေးနိုင်တဲ့လူမျိုးဖြစ်မှသာလေဒီလောက်အတွက်ကိုအဆင်ပြေရဲ့လို့ညီမပြောချင်ပါတယ်ဟုတ
်အခုဆိုရင်မတင်သေးဖွင့်ထားတဲ့ဒီတက်ကြီးစောင့်ရှောက်ရေးကြီးဟာက၃ခုရှိသွားပြီပေါ့လေနောက်ဒီအိန္ဒယာရောက်ကိုလည်းဒီသွားပြီးတော့မှစောင့်ရှောက်တဲ့ဝန်ဆောင်မှုကိုလည်းလုပ်နေရဆိုတော့ဒီလူမျိုးအခြေအနေဖြစ်လာအောင်အတွက်ကိုဘယ်ကနေစပြီးတော့စူးစမ်းခဲ့ရတယ်ဆိုတော့လည်းအတိုးချုပ်ပြီးတော့ပြောပြပေးပါလားရှင
်ညီမတို့တွေကဒီနိုင်ငံမှာဒီလူမျိုးပါစရီဖွင့်လို့ဆိုလို့ရှိရင်ပရိဘောဂတွေကအစဂူးတွေရှိတယ်ပေါ့နော်ဒီအခန်းမှာလူတယောက်တော့ဆိုလို့ရှိလို့ရှိရင်နိုက်စတန်ရှိရမယ်ဒရောယာရှိရမယ်အိယာကလည်းဟိုဟော့စပီတယ်ဘတ်ဖြစ်ကမယ်လို့ပေါ့နော်အဲ့လိုမျိုးဒီဖိုးကြီးဖိုးကြီးတွေရဲ့သူတို့ရဲ့ကျန်းမာရေးအခြေအနေပေါ်မူတည်ပြီးတော့လိုအပ်ချက်တွေကိုညီမတို့ကပြန်ချိန်ပေးရတယ်စိတ်ပိုင်းဆိုင်ရာကလည်းအများနဲ့ ready ဖြစ်ဖို့အရေးကြီးတဲ့အတွက်ညီမဒီလုပ်ငန်းကိုလုပ်မယ်ဆိုပြီးဆော့ဖ်ဝဲချက်ချတဲ့အချိန်ကစပြီးတော့ဒီလူကြီးတွေနဲ့အဆင်ပြေအောင်ညီမကနေတယ်သူတို့လိုအပ်ချက်တွေကိုကိုကသိအောင်လို့အနည်းငယ်စ조사ပြီးတော့လေ့လာတယ်စာတွေဖတ်ကြတယ်ဒီနိုင်ငံမှာရှိတဲ့သတင်းတွေဖတ်ကြတယ်ဒါတွေနဲ့ပတ်သက်ပြီးတော့ကိုကလုပ်မယ်ဆိုလို့ရှိလို့ရှင်ပြင်ဆင်မှုတွေအများကြီးရှိတယ်ခက်ခဲတွေလည်းအများကြီးရှိတယ်ဒါပေမဲ့လည်းသိရမလား조사ပြီးတော့ကြော်ဖြတ်ခဲ့တယ်ပြီးတော့ဒီလိုငတ်လုပ်မယ်အခုလိုမျိုးဂေဟာဖွင့်တယ်ဆိုလို့ရှိရင်ငွေပိုင်းငွေကြေးဆိုင်ရာကောစိတ်ပိုင်းဆိုင်ရာကောအရန်ကြီးကြီးတယ်ဆိုတော့ခါကျတော့ဒါတွေကိုတညက်ခံအောင်လုပ်နိုင်မှသာဒီလုပ်ငန်းကအဆင်ပြေတာပေါ့နော်ဆိုညီမအနေနဲ့ကတော်တော်တော့စူးစမ်းခဲ့ရတယ်ဒီနေရာရောက်ဖို့ပေါ့နော
်ကယ်လီဖိုးနီးယားပြည်နယ်က Alandra Homecare တက်ကြီးတွေကိုစောင့်ရှောက်ရေးလုပ်ငန်းပိုင်ရှင်မတ်တင်တင်အေးဖြစ်ပါတယ်ရှင် American ပြည်ထောင်စုကပြည်နယ်တိုင်းမှာဒီငွေကြေးမတက်နိုင်တဲ့ဘိုးဘွားတွေအတွက်ကိုအစိုးရထောက်ပံ့တဲ့စောင့်ရှောက်ရေးအစီအစဉ်တွေရှိတာမို့ကြိုတင်လေ့လာစီရင်ပေးထားတဲ့နယ်လို့သူကအကြံပြုပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေကလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဆက်လန်းတွေ One click ကလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။ VOA ကိုစာပေးပို့လို့ရဆိုရင်bamis@voanews.com ကို email နဲ့ပို့နိုင်တယ်လို့ VOA ရဲ့ Facebook Messenger ကလည်းပို့နိုင်ပါတယ်။ခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။ Israel ကို Iran နဲ့သူ့အစွဲပွားတွေတိုက်ခိုက်လာနိုင်ချေရှိသေးတယ်လို့ယုံကြည်ရကြောင်း America ကတနင်္လာနေ့မှာပြောလိုက်ပါတယ်။ Iran ငေါဆောင်တွေနဲ့တခြားလူပုဂ္ဂိုလ်တွေရဲ့လူသစ်ရှင်ကြားပြောဆိုချက်တချို့အရအဲ့ဒီလိုတိုက်ခိုက်မဲ့ချင်းချောက်မှုတွေကိုအမေရိကန်ကစောင့်ကြည့်နေပြီးတိုက်ခိုက်လာမယ်ဆိုလို့ရှိရင်လည်းအစ္စရေးကိုရောအမေရိကန်တပ်ဖွဲ့တွေကိုပါကာကွယ်သွားမယ်လို့ပေတဂွန်ပြောခွင့်ရပိုဘူးချုပ်ပက်ဒရိုက်ဒေါ်ကသတင်းထုတ်တွေကိုပြောလိုက်ပါတယ်။ယူကရိန်းနံမြေတက်ကိုဒရုန်းနဲ့မစ်ဆိုင်းဒုံးအလုံးကြီးပေါင်း200လောက်နဲ့ရုရှားကတနင်္လာနေ့မှာတိုက်ခိုက်ခဲ့တဲ့အတွက်လူ4ဦးတည်းမနဲ့သေဆုံးခဲ့ပြီးနိုင်ငံတော်မျိုးအတော်များများမှာဓာတ်အားပြတ်တောက်ကုန်တယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ဒေသဆက်ဦးတဲ့မနဲကိုပြင်မထားတိုက်ခိုက်ခဲ့တာဒါအားအလို့အဆုပ်ဖြစ်တဲ့ဆောင်းရသည်မတိုင်မီယူကရိန်းရဲ့ဒါအားပေးစနစ်တွေအကြီးအကျယ်ထိခိုက်ပျက်စီးအောင်ရုရှားတို့လုပ်ပုံရတယ်လို့ယူကရိန်းဆိုရကဆိုပါတယ်မန်လီတိုင်းမှာတော့တပိတ်ချင်းမြို့ကိုဩဂုတ်လ25ရက်နေ့မှာပြည်ဝထိန်းချုပ်သိမ်းပိတ်လိုက်တယ်လို့ NUG အမျိုးသားညီညွတ်ရေးဆိုရဂါခွေးဝန်ကြီးဌာနကမှတ်တမ်းဓာတ်ပုံတွေနဲ့တကွာဖော်ပြခဲ့ပါတယ်တိုက်ပွဲအတွင်းစစ်ကောင်စီစစ်လက်နက်ခဲယမ်းတွေအပြင်ကျေအုပ်ချုပ်ရေးဖွဲ့ဝင်ဒုတိယဗိုလ်မှူးကြီးတဦးကိုလည်းဖမ်းဆီးရရှိမိခဲ့ပြီးသူ့ကိုနိုင်ငံတကာစစ်ဥပဒေနဲ့ညီကောင်းမွန်စွာထိန်းသိမ်းထားတယ်လို့လည်းဆိုပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာ၈ကြိမ်ရှိခဲ့ပေမဲ့ PDF တွေကမြို့ကိုအောင်မြင်စွာထိန်းချုပ်နိုင်ခဲ့ပြီလို့လည်းထုတ်ပြန်ပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာအတည်ပြုတာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာအခုတော့အစီအစဉ်ကိုအဆုံးသတ်ပြစေခင်ဗျာဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လို့ရမူကမှတ်သိကြီးထိုက်ပါ VOA ရုပ်သံရဲ့မနေ့ပိုင်းအစီအစဉ်ကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမ်းမာချမ်းသာဘေးပြဒုက္ခဝေးကွာကြပြီးစန္ဒဘဝထပ်သူမြတ်ဖြစ်ကြပါစေ ဘေးကင်းကြမှာရှိကြပါစေကျွန်တော်တမောင်သားပါ